Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်ဇူလိုင်လ24ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမော်ပါရှင
်မင်္ဂလာညချမ်းပါရှင်ကျမတင်ကီထိုက်ပါဂျာမနီနိုင်ငံမြို့နယ်မြို့မှာလူကိုအသေးဆုံးခဲ့တဲ့ပြစ်ခတ်တိုက်ခိုက်ခဲ့သူ10ကျော်သက်ဟာဆက်ရောဂါကုသမှုခံယူခဲ့ရသူတို့ဖြစ်ပြီးလူစုလူဝေးတင်ပြစ်ခတ်ဖို့တနှစ်ကြာစီစဉ်ခဲ့သူလို့ဂျာမနီအာဏာပိုင်တို့ကဒီကနေ့ပြောဆိုလိုက်ပါတယ်အာဆီယံနိုင်ငံကြီးဝန်ကြီးတွေရဲ့ဒီကနေ့ဆွေးနွေးပွဲမှာတော့တောင်ကျုပ်ပင်လယ်ပြင်အငင်းပွားမှုနဲ့ပတ်သက်ပြီးသဘောတူညီချက်မရပါဘူးဒီလိုထိတ်တန့်ရောက်တဲ့နေ့ကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမှာကတော့21ရာစုပင်လုံညီလာခံမတိုင်ခင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးကချင်ပြည်နယ်မိုင်းချရံမှာတွေ့ဆုံဆွေးနွေးကြတော့မယ့်အချိန်ဒီဆွေးနွေးပွဲအပေါ်မှာဘယ်လိုများမျှော်လင့်ချက်ရှိပါသလဲ
ဒီကတော့ဒီမိုင်းချရံညီလာခံကငင်းငင်းဖြစ်စဉ်ကိုရှေ့တလန်းဆက်ဖို့အတွက်ကိုဒါထောင်ရွက်ကြတာဖြစ်တယ်အဲ့တော့အစိုးရရောတပ်မတော်ရော
ညီလာခံတက်ရောက်မဲ့ပို့ဒီဥက္ကဋ္ဌဖြစ်ပါတယ်မကြခင်မှာအပြည့်ဆုံးတင်ဆက်ပေးပါမယ်တဆက်သေးပါပဲပြည်ထောင်စုငြိမ်းချမ်းရေး21ရာစုပင်လုံညီလာခံကနေနှစ်ပေါင်း60ကျော်ဖြစ်လာခဲ့တဲ့ပြဿနာတွေကိုဖြေရှင်းနိုင်မှာမဟုတ်ဘူးလို့ Zoomi Democracy အဖွဲ့ချုပ်ကပြောဆိုလိုက်တဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုလည်းနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာတော့တနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကီထိုက်နဲ့မမိုးဖြူတို့ကတင်ပြပေးမှာပါရှင်
ဂျာမနီနိုင်ငံမြူးနစ်မြို့မှာပြီးခဲ့တဲ့တောက်ချာနေ့ကလူ၉ဦးကိုပြစ်ခတ်တပ်ဖြတ်ခဲ့တဲ့ဆဲဂျော်သက်တနတ်သမားဟာဆက်ရောဂါကုသမှုခံယူခဲ့ပြီးလူစုလူဝေးတွင်ပြစ်ခတ်မှုလုပ်ဖို့တနစ်ကျော်စီစဉ်ခဲ့သူလို့ဂျာမနီစုံစမ်းစစ်ဆေးရေးမှုတွေကပြောပါတယ်အသက်18နှစ်အရွယ်ဒေးဗစ် S ဆိုသူက2015ခုနှစ်မှာအတွင်းလူနာအဖြစ်နဲ့နှစ်လကြာကုသမှုခံယူခဲ့ပြီးနောက်အပြင်လူနာအဖြစ်ဆက်ပြီးကုသမှုခံယူနေရသူလို့မြို့နစ်မြို့ကအစိုးရရှင်းနေုံပြောခွင့်ရတဦးဖြစ်တဲ့ Thomas Stein Carras Koch ကပြောပါတယ်စိတ်ကြဝေဒနာခံစားနေရသူဖြစ်တယ်လို့တနတ်သမားလို့တန်တရားရှိထားသူဟာတခြားသူတွေနဲ့ထိတွေ့ဆက်ဆံမှုကြောက်ရွံ့နေတယ်လို့လည်းဒီကနေ့တနင်္ဂနွေနေ့သတင်းစာရှင်းလင်းပွဲမှာပြောခွင့်ရ Stein Carras Koch ကပြောပါတယ်ပြစ်ခတ်တိုက်ခိုက်မှုအပြီးသူ့ကိုယ်သူလည်းတနတ်သမားကအဆုံးစီရင်သွားတာပါအဆုံးစီရင်သွားတဲ့တနတ်သမားကတဦးတယောက်ကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာမျိုးရောနိုင်ငံရေးရွယ်ချက်နဲ့ပြစ်ခတ်တိုက်ခိုက်ခဲ့တဲ့အထောက်အထားမျိုးရောမတွေ့ရဘူးလို့လည်းပြောခွင့်ရကပြောပါတယ်တနတ်သမားဟာပြစ်ခတ်မှုတွေဖြစ်ပွားခဲ့တဲ့ဂျာမနီနိုင်ငံအနောက်တောင်ပိုင်းဝန်နတဲမြို့ကအကြောင်းကိုတွားရောက်ပြီးအခင်းဖြစ်တဲ့နေရာမှာဓာတ်ပုံရပ်ယူခဲ့တာလို့လည်းဘာရင်းပြည်နယ်ရဲ့စုံစမ်းစစ်ဆေးရေးမှူးရောဘတ်ဟိန်းဘာဂါကပြောပါတယ်ရှင
်ဆီးရီးယားနိုင်ငံတွေကတပုံတွေထိ ंछ ုပ်ထားတဲ့ဒေသတွေမှာအဖြစ်ဆောက်ထားတဲ့ယာယီဆေးရုံ၅ခုကိုမနေ့စနေနေ့ကဆီးရီးယားဆိုးရွားရေးလေကြောင်းတိုက်ခိုက်မှုထိမှန်ခဲ့တာကြောင့်မွေးကင်းစကလေးငယ်တို့သေဆုံးပြီးတဘုံထိ ंछ ုပ်ထားတဲ့ဒေသကအရက်သား2သိန်းကျော်အတွက်ကျန်းမာရေးစောင့်ရှောက်မှုကိုအထည်နာစီတယ်လို့ Britain ချေဆိုင်ဆီးရီးယားလူခွင့်ရေးစောင့်ကြည့်အဖွဲ့ကပြောပါတယ်လေကြောင်းတိုက်ခိုက်မှုတွေကြောင့်ခရိုင်မြို့တော်အလက်ပိုမြို့ကဆေးကန်း၄ခုနဲ့အလက်ပိုမြို့နောက်ဖက်အတရက်ကဆေးကန်း၁ခုပျက်စီးခဲ့တယ်လို့စောင့်ကြည့်အဖွဲ့ကပြောပါတယ်လက်ရှိချင်းနေမှာအလက်ပိုမျိုးတွေကတဘုံနေထိ ंछ ုပ်ထားတဲ့ဒေသကိုပြီးခဲ့တဲ့သတင်းဘက်ကဆီးရီးယားအစိုးရတပ်ဖွဲ့နဲ့မဟာမိတ်တပ်တွေဝန်းရံထားတာဖြစ်ပါတယ်ဒီလိုပိတ်ဆို့ထားတာကြောင့်တဘုံထိ ंछ ုပ်တဲ့ဒေသကဒေသခံတွေအတွက်စားနပ်ရိက္ခာပြတ်လတ်မှုဖြစ်စေတယ်ဆိုရဲပြောဆိုချက်တွေရှိပါတယ်ပြီးခဲ့တဲ့နှစ်ထဲကဆီးရီးယားနိုင်ငံဟာကျန်းမာရေးလုံခြုံရေးအတွက်အန္တရာယ်အရှိဆုံးနိုင်ငံဖြစ်ခဲ့တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့အစည်းအဝေးခန်းစားကဖော်ပြပါတယ်2015ခုနှစ်အတွင်းကျန်းမာရေးလုံသားတွေနဲ့ကျန်းမာရေးစောင့်ရှောက်မှုစောင့်တွေ135ကြိမ်တိုက်ခိုက်ခံရတယ်လို့လည်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောဆိုပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာမနေ့ကငြိမ်းချမ်းစွာလူမှုချီတက်ပွဲအတွင်းဘုံးပေါက်တာကြောင့်လူ80ထက်မနည်းသေဆုံးခဲ့ရပြီးလူ200ကျော်ထိခိုက်ဒဏ်ရာရခဲ့ပြီးနောက်ဒီကနေ့တနင်္ဂနွေနေ့မှာတော့တနင်္ဂနွေလုံးဝန်내ခြေခွဲပွင့်နေ့အဖြစ်သတ်မှတ်ထားပါတယ်။မနေ့စနေနေ့ကတိုက်ခိုက်မှုကိုသူတို့လုပ်ခဲ့တာလို့အစ္စလာမ်ရဲ့အစိုးရ IS အဖွဲ့ကပြောပါတယ်။ဆန္ဒပြသူတွေကိုအသေးခံဘုံးခွဲသမား3ဦးကတိုက်ခိုက်တာဖြစ်တယ်လို့အာဖဂန်ပြည်ထောင်စုဝန်ကြီးဌာနကြေညာချက်ကဖော်ပြပါတယ်။အသေးခံဘုံးခွဲသမား3ဦးထဲက2ဦးကဆန္ဒပြသူတွေကြားသူ့ကိုယ်သူဖောက်ခွဲခဲ့တာဖြစ်ပြီး တဦးကတော့မှားယွင်းဖောက်ခွဲမိပြီးသေဆုံးခဲ့တာဖြစ်ပါတယ်။နောက်တဦးကတော့ဆနပြပွဲကိုအဆောင်ယူထားတဲ့လုံခြုံရေးတပ်ဖွဲ့ရဲ့ပစ်ခတ်မှုကြောင့်သေဆုံးခဲ့ရတယ်လို့လည်းကြေညာချက်ကဖော်ပြပါတယ်။ဒီကနေ့အီရတ်နိုင်ငံဘက်ဂရက်မြို့တော်ကတိုက်ခိုက်မှုကိုလည်း IS အစွန်းရောက်ဖွဲ့ကသူတို့လက်ချက်လို့ပြောဆိုပါတယ်။ဘက်ဂရက်မြို့တော်ကအနည်းဆုံးလူ12ဦးသေဆုံးခဲ့ရတဲ့ဘုံးခွဲတိုက်ခိုက်မှုဟာလေဒီကနေ့ဘက်ဂရက်မြို့တော်မှာဖြစ်ပွားခဲ့တာပါမြို့တော်မြောက်ပိုင်းကရှီယာမွတ်စလင်တွေအများစုနေထိုင်ရာဒေသကစစ်ဆေးရေးဂိတ်တစ်ခုအနီးမှာပောက်ကွဲမှုဖြစ်တာလို့အရာရှိတို့ကပြောပါတယ်တိုက်ခိုက်မှုအတွင်းလူ25ဦးဒဏ်ရာရပါတယ်အဲ့ဒီဒေသတစ်ဝိုက်ကလုံခြုံရေးတာဝန်ရှိသူတွေကိုပြစ်မှတ်ထားတိုက်ခိုက်တာလို့ IS အဖွဲ့ကပြောပါတယ်ရှင်
အမေရိကန်နိုင်ငံမှာဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလာရီကလင်တန်နဲ့ဒုတိယသမ္မတလောင်းတင်ကိန်းတို့နှစ်ယောက်ဟာမနေ့စနေနေ့ကပထမဆုံးကြိမ်အတူမဲဆွယ်စည်းရုံးခဲ့ကြတာမှာပြီးခဲ့တဲ့ပတ်က Republican Party ညီလာခံမှာမိန့်ခွန်းပြောခဲ့သူတွေ American ပြည်ထောင်စုရဲ့ကြာစင်ယူရင်းမှုတွေကိုပြောခဲ့တာမျိုးနဲ့ဆန့်ကျင်ပြီးတော့အနာဂတ် American ပြည်ထောင်စုအတွက်မျှော်လင့်ချက်အပြည့်ပါတဲ့အကောင်းမြင်သတင်းစကားတွေမျှဝေသွားခဲ့ပါတယ်Florida ပြည်နယ်မှာသူ့ကိုထောက်ခံအားပေးတဲ့ပြည်သက်ကြီးကို Democrat Party သမ္မတလောင်း Hillary Clinton က Tim Kaine နဲ့မိတ်ဆက်ပေးပြီးသူနဲ့သူရွေးချယ်ခဲ့တဲ့ဒုတိယသမ္မတလောင်းတို့ကအမေရိကန်ပြည်ထောင်စုအတွက်တမူထူးခြားတဲ့ဥတီမျှော်မှန်းချက်တွေကိုပြည်သူတွေအတွက်ကန့်လန့်မှာဖြစ်ပြီးတော့ဒီချက်ကအမေရိကန်အတွက်တရားစာတရားတွေတိဆောက်ပေးမှာဖြစ်ပါတယ်လို့ပြောဆိုခဲ့ပါတယ်။ဒါဟာပြိုင်ဘက် Donald Trump ကတရားမဝင်ပြောင်းရွှေ့ဝင်ရောက်သူတွေကိုနှင်ထုတ်ပြီး Mexico နဲ့ American ကြားတရားကာမင်ဆိုတဲ့ပြောဆိုချက်ကိုတုံ့ပြန်ထုတ်နှက်ခဲ့တာဖြစ်ပါတယ်။အထက်လွှတ်တော်မှ Tim Kaine ဟာ Donald Trump နဲ့သူ့တွဲဘက် Mike Pence တို့နှစ်ယောက်စလုံးနဲ့လုံးဝကွာခြားပါတယ်။သူဟာဒုတိယသမ္မတရာထူးအတွက်အစင်းသင့်ဖြစ်ပြီးတော့နောင်လေဥဆောင်သွားမဲ့သူဖြစ်ပြီးတာဝန်ကိုအောင်မြင်အောင်လုပ်နိုင်တဲ့ progressive တယောက်ပါလို့သမရလောင်းကလင်တန်ကကြေညာခဲ့ပါတယ
် View American အသံညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323ไลโทมีเตอร์58กิโลเฮิรตซ์5885สนิทตนูนี่มาไลไลมีเตอร์190กิโลเฮิรตซ์1905รูเนี่ยบาทุ่ลื่นปีนี่บาครับเนี่ย
ฟีโอเอမြန်မာပိုင်းစီစဉ်ကတနင်္ဂနွေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်တောင်တူပင်လေပြင်အတွင်တရုတ်တို့ရဲ့ပိုင်းနဲ့ချက်ထွင်မှုအပေါ်ဘလို့စိစက်လှုပ်ဆောင်မလဲဆိုတာနဲ့ပတ်သက်ပြီးအရှိတောင်အာရှနိုင်ငံများအသင်းဝင်တွေကြားသဘောတူညီချက်မရဖြစ်နေပါတယ်လောင်နိုင်ငံမှာဒီကနေ့တနင်္ဂနွေနေ့မှာတရားဝင်ရောအလွတ်သဘောရော၃ချော့ဆွေးနွေးပြီးပေမဲ့လည်းတန်တမာရေးအရာရှင်မတိုးနောက်မဆုတ်တာအခြေအနေနဲ့တန့်နေပါတယ်။အရှိတောင်အာရှဆင်နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေဆွေးနွေးပွဲ၃ချိန်အတွင်းနိုင်ရတော်ကြအပြန်အလှန်ဆွေးနွေးခဲ့ကြပေမဲ့လို့လည်းကမ္ဘောဒီးယားနိုင်ငံကတရုတ်နိုင်ငံကိုမဝေဖန်လိုတဲ့အတွက်အခြေအနေမတိုးတာမဆုတ်တာဖြစ်နေရတာလို့တန်တမာတွေကပြောပါတယ်။ဒီသတင်းပတ်အတွင်းအရှိတောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်ဆယ်နိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးတွေနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီတို့တွေ့ဆုံကြဖို့ရှိတာမှလည်းတရုတ်နိုင်ငံနဲ့အင်းနီးချင်းနိုင်ငံတွေကြားတောင်တုပ်ပင်လဲရေပြင်ပိုင်းနဲ့ဆန်ရအငင်းပွားမှုကိုပဲအလေးထားဆွေးနွေးကြမယ်လို့ခန့်မှန်းရပါတယ်တောင်တုပ်ပင်လေပြင်အတွင်းပိုင်းနဲ့အများစုကိုတရုတ်တို့ကသူတို့ပိုင်ဆိုင်တယ်လို့ပြောဆိုနေတာကိုဒီဟိတ်မျိုးနိုင်ငံတကာခုံတမားတွေရုံကပယ်ချလိုက်တဲ့အဆုံးဖြတ်ချက်ကြောင့်တင်းမာမှုတွေပိုတိုးလာလိမ့်မလားစိုးရိမ်နေကြတာဖြစ်ပါတယ်။အခုလာအိုနိုင်ငံမှာကျင်းပနေတဲ့အရှိအာရှညီလာခံနဲ့အရှိတောင်အာရှဒေသရင်းစည်းဝေးပွဲတွေကနိုင်ငံတကာခုံတမားတွေရုံရဲ့တောင်တုပ်ပင်လေအရေးဇူလိုင်လ၁၂ရက်နေ့ကအဆုံးဖြတ်ချက်ချမှတ်ပြီးနောက်ပထမဆုံးကျင်းပတဲ့ဒေသရင်းဆွေးနွေးပွဲလည်းဖြစ်ပါတယ်ရှင်။
တရုတ်နိုင်ငံမှာပြင်းထန်တဲ့မိုးနဲ့အတူနောက်ဆက်တွဲရေကြီးတဲ့ဒဏ်ကြောင့်လူ150လောက်သေဆုံးပြီးတော့တော်တော်များများပျောက်ဆုံးနေပါတယ်။တရုတ်နိုင်ငံမြောက်ပိုင်း ABKI မှာရေကြီးတဲ့ဒဏ်ကိုအဆိုးဆုံးခန်းစားရပြီးခုချိန်ထိသေဆုံးသူ134ယောက်နဲ့ပျောက်ဆုံးသူ111ယောက်ရှိတယ်လို့နိုင်ငံပိုင်သတင်းဌာနကပြောပါတယ်။ဒေသခံပြည်သူစုစုပေါင်း3သိန်းကျော်လောက်ကိုအနာဘိုင်းကသူတို့ရဲ့အုပ်အိမ်တွေကနေအတင်းထွက်ခွာစေခဲ့ရပြီးတော့မိုးသက်မုန်တိုင်းနဲ့ရေလွှမ်းမိုးမှုကြောင့်ရေပြိုမှုတွေပါဖြစ်ပြီးအိုအိမ်ပေါင်း 5,000 လောက်ပျက်စီးခဲ့ပါတယ်။ပြင်းထန်တဲ့မုန်တိုင်းနဲ့ရေကြီးမဲ့တဘာဝဘေးအန္တရာယ်တွေဖြစ်နိုင်တယ်ဆိုတဲ့သတင်းတွေကိုလုံလောက်တဲ့အချိန်ကာလပေးပြီးကြိုတင်သတိပေးတာမျိုးမလုပ်နိုင်ခဲ့တဲ့အတွက်သက်ဆိုင်ရာတာဝန်ရှိသူတွေပေါ်ဒေသခံပြည်သူတွေကပြစ်တင်ဒေါသထွက်ကြပါတယ်။တရုတ်ဆိုရဒုတိယဝန်ကြီးချုပ်ဝန်ရင်းကတော့စနေနေ့ကဘီဂျင်းမြို့မှာရေကြီးမှုနဲ့တဘာဝဘေးအန္တရာယ်ကင်းစည်ဆိုင်ရာအမျိုးသားညီလာခံကိုဥဆောင်စည်းဝေးခဲ့ပြီးတော့အဲ့ဒီစည်းဝေးကနေပြည်내အစိုးရကိုပြည်သူလူထုလုံခြုံရေးအဓိကဦးစားပေးဖို့ရေလွှမ်းမိုးမှုထိန်းချုပ်နိုင်ရေးပြင်ဆင်မှုတွေခိုင်မာစေဖို့တိုက်တွန်းခဲ့ပါတယ်။နွေရာသီရဲ့မိုးတဲနေတဲ့ကာလတည်းမှာပြင်းထန်တဲ့မိုးရွာသွန်းမှုဒဏ်ခံရတဲ့တရုတ်နိုင်ငံမှာလူ200ကျော်အသက်ဆုံးပြီးစိုက်ပျိုးမြေအေက၄တန်းခွဲလောက်သီးနှံပျက်စီးမှုဖြစ်ခဲ့ပြီးတော့စုစုပေါင်းဒေါ်လာ3ဘီလီယံလောက်ဆုံးရှုံးမှုရှိခဲ့ပါတယ်။
တနက်ကန်ဆောင်ခွဲဥပဒေတွေကိုပိုပြီးတင်းကျပ်ဖို့လိုလားတဲ့အမေရိကန်ပြည်သူတွေပုံများလာပြီးမယ်လွှတ်တော်အမတ်တွေဘက်ကတော့အပြောင်းလဲတွေဖော်ဆောင်ဖို့လက်တလော့ဆောင်ရွက်မဲ့အခြေအနေကအားရစရာမရှိဘူးလို့ AP သတင်းဌာနနဲ့ GFK သုတေသနအဖွဲ့တို့အတူပူးရဲပြုတ်လုပ်တဲ့စစ်တမ်းသစ်ကဖော်ပြပါတယ်လူရုစစ်တမ်းကောက်ယူမှုမှာ3ပုံ2ပုံကဥပဒေတွေကိုပိုပြီးတင်းကျပ်ဖို့ထောက်ခံထားပြီးအများစုကတော့ AR-15 လို့မောင်းပြန်တနက်တွေနဲ့ကြီးဆယ်ထောင်နဲ့အထက်ထည့်ထားနိုင်တဲ့ကြီးကတ်တွေကိုနိုင်ငံတော်ဝန်ရောင်းချမှုတားမြစ်ဖို့လိုလားကြပါတယ်။ပါတီကြီးနှစ်ခုကြားမှာလည်းရလက်တွေကကွဲပြားပါတယ်။ဒီမိုကရက်တွေရဲ့89ရာခိုင်နှုန်းကတနက်ကိုင်းဆောင်ခွင့်ဥပဒေတွေကိုပိုပြီးတင်းကျပ်ရေးထောက်ခံထားပြီး Republican တွေဘက်မှာတော့48ရာခိုင်နှုန်းကပဲထောက်ခံပါတယ်။တနက်ကန်ဆောင်ခွင့်နဲ့ပတ်သက်ပြီးပထမဆုံးစစ်တမ်းကောက်ယူခဲ့တဲ့2013ခုနှစ်ကတည်းကဆိုရင်တော့အခုဒီချိန်ကတနက်ကန်ဆောင်ခွင့်ဥပဒေတွေပိုပြီးတင်းကျပ်ဖို့လိုလားတဲ့အမေရိကန်ပြည်သူအချို့အစားအမြင့်ဆုံးဖြစ်ပါတယ်။လူမှုစစ်တမ်းမှာဖြေကြားသူအများစုကတနက်ကန်ဆောင်ခွင့်ဥပဒေတွေကိုပြည်내အဆင့်ဒေသန္တရစီမံစည်းကမ်းသတ်မှတ်ချက်တွေချမှတ်တာထက်တနိုင်ငံလုံးအတိုင်းအတာနဲ့ချင့်ကပ်လှုပ်ဆောင်ဖို့လိုလားကြပါတယ်။လွှတ်တော်အမတ်တွေကတော့လာမယ့်နှစ်အတွင်းတနက်ကန်ဆောင်ခွင့်ပိုပြီးတင်းကျပ်မယ်ဥပဒေတွေပြဋ္ဌာန်းမယ်လို့မြူဆတဲ့အကြောင်းလဲလူမှုစစ်တမ်းမှာဖြေကြားသူထက်ဝက်နေပါတို့ကပြောဆိုကြပါတယ်ရှင်။
ကမ်ဘောဒီးယားနိုင်ငံမှာအစိုးရကိုဝေဖန်သူလူသိများတဲ့ကမ်လီရဲ့ဇာပနာအခမ်းအနားကိုဒီနေ့တနင်္ဂနွေနေ့မှာပြုလုပ်တာမှာတောင်းနဲ့ချီတဲ့ကမ်ဘောဒီးယားပြည်သူတွေတက်ရောက်ခဲ့ကြပါတယ်ဒီလအစောပိုင်းကထိရှားတဲ့ဝေဖန်ရေးဆရာကမ်လီလောက်ကျန်တပ်ဖြတ်ခံရတဲ့အတွက်ရွေးကောက်ပွဲကြိုကာလနိုင်ငံရေးအကြမ်းဖက်မှုတွေပေါ်ဆိုရင်မှုတွေရှိလာပါတယ်လွန်ခဲ့တဲ့သတင်းနှစ်ပတ်တုန်းကဖနွန်ပင်မြို့တော်ကဓာတ်ဆီဆိုင်တစ်ခုနားမနက်ခင်းကော်ဖီတောက်နေတုန်းသူကိုလောက်ကျန်ခံခဲ့ရတဲ့အတွက်ကမ်ဘောဒီးယားတနိုင်ငံလုံးဝန်နေကြီးခွဲကြိတ်မနိုင်ခဲ့မြဒေါသထွက်နေကြတာဖြစ်ပါတယ်သူဟာဩဇာညောင်းနဲ့ဟောပြောရေးသမားဖြစ်ပြီးရေဒီယိုကပုံမှန်ထုတ်လွှင့်တဲ့နိုင်ငံရေးသုံးသပ်ချက်ကိုလူပေါင်းတန်းနဲ့ချီနားထောင်ကြတာဖြစ်ပါတယ် Direct from Washington The Voice
of America VOA နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တိန်ကြီးထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့ငိမ့်ညာရေးနဲ့ပတ်သက်တဲ့သတင်းလွှာတစ်ပုဒ်ကိုအရင်ဆုံးတင်ပြပေးချင်ပါတယ်။ပြည်ထောင်စုငိမ့်ညာရေးညီလာခံ27ရာစုပင်လုံးမတိုင်ခင်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးမျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးကြမယ်။မိုင်းကြာရန်ညီလာခံကနေတိုင်းရင်းသားတွေအားလုံးလက်ခံနိုင်တဲ့အခြေခံမူပုံသဘောတူညီချက်ချမှတ်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းညီလာခံတက်မဲ့တိုင်းရင်းသားကိုယ်စားလှယ်တွေကပြောပါတယ်။တိုင်းရင်းသားလက်နက်ကိုင်ရဲ့သဘောထားကိုလည်းနားဆင်ပါရှင်။
2016ခုနှစ်ဇူလိုင်လ26ရက်နေ့ကနေဇူလိုင်လ29ရက်နေ့အထိကချင်ပြည်နယ်မိုင်းကြရံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့စည်းတွေရဲ့မျက်နှာစုံကြီးအစည်းအဝေးတရကျင်းပတော်မှာဖြစ်ပါတယ်ဒီအစည်းအဝေးမှာအဓိကအားဖြင့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးမတိုင်ခင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးအခြေခံမူဘုံသဘောတူညီချက်တရရရှိနိုင်မှုရည်ရွယ်တယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကပြောဆိုထားတာပါတက်မတော်နဲ့စီရေးတက်မမှုတွေရှိနေစေဖြစ်တဲ့ရခိုင်တက်မတော် AA ရဲ့ခေါင်းဆောင်တွေအနေနဲ့လည်းမိုင်းကြရံညီလာခံကိုတက်ရောက်ဖို့ခရီးလမ်းကိုရောက်နေပြီဖြစ်တယ်လို့ဒီမိုင်းကြရညီလာခံကနေတိုင်းရင်းသားတွေအားလုံးလက်ခံတဲ့သဘောတူညီမှုတိုင်းကိုသူတို့အနေနဲ့ဆန္ဒတူထောက်ခံမှာဖြစ်ကြောင်းအေအေရခိုင်တပ်မတော်ကဒုတိယဗိုလ်မှူးကြီးကျော်ဟန်က VOA မြန်မာပိုင်းကိုပြောပါတယ်
ကျွန်တော်တို့အေအေအနေနဲ့ရခိုင်တပ်မတော်နဲ့ free charge ပေါ်ထားဆိုတော့မရှိပါဘူးကျွန်တော်တို့ဒီဆွေးနွေးပွဲမှာအများစုလက်ခံနိုင်တဲ့အများစု support တူညီနိုင်တဲ့အရှင်နေပေါ်မှာပဲကျွန်တော်တို့ကိုလက်ခံဆွတ်သွားမှာဖြစ်ပါတယ်ကျွန်တော်တို့တိုင်းရင်းသားအားလုံးရဲ့ဆန္ဒနဲ့ကျွန်တော်တို့တစ်ဖက်ဖြစ်ပါတယ်တရားချင်းအဖြစ်ရလဲရလဲကကျွန်တော်အားလုံးစူးပေါင်းတဲ့ဘုံစပတ်တူချက်တစ်ခုကိုရရှိဖို့အတွက်ကကျွန်တော်တို့ညှော်လင့်ပါတယ်အဲဒီဘုံစပတ်တူချက်ဆိုတာလေအကုန်လုံးလက်ခံနိုင်တဲ့ဘုံစပတ်တူချက်ရှိနေတယ်လို့ကျွန်တော်တို့ညှော်လင့်ပါတယ်
အပြစ်ရက်ထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရောအပြစ်မရက်ထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးမျက်နှာစုံကြီးတွေ့ဆုံကြမယ်မိုင်းကြရန်အစည်းအဝေးကနေ27ရာစုပင်လုံးညီလာခံအတွက်တိုင်းရင်းသားတွေအားလုံးလက်ခံနိုင်တဲ့မူပေါင်းတွေချမှတ်နိုင်ရေးအားလုံးပါဝင်ရေးဆိုတဲ့မူကိုစုပ်ကင်ထားကြစေဆိုတာကိုလည်းပအိုးအမျိုးသားလူမျိုးရေးအဖွဲ့ PLLO ရဲ့ဥက္ကဋ္ဌဦးခွန်မြင့်ထွန်းကလည်းပြောပါတယ
်ဒီကတော့ဒီမိုင်းကြရန်ညီလာခံကငြင်းငြင်းဖြစ်စဉ်ကိုရှေ့တလန်ဆက်ဖို့အတွက်ကိုအဆောင်ရကြတာဖြစ်တယ်အဲ့တော့အစိုးရရောတပ်မတော်ရောပြီးတော့လက်မှတ်ရေးထိုးဒီစစ်စီရေးထိုးဒီစစ်စီဆိုင်နာလက်လက်ငယ်ကြောင်းတိုင်းဆွေးစီအားလုံးရောစိတ်ဓာတ်ရှိရှိနဲ့ရှေ့ကိုဆက်သွားနိုင်ဖို့ဒါအတိအကျပါပဲအဲ့တော့ဒီညီလာခံမှာတော့ကြေကြေပြန့်ပြန့်လည်းရှိတယ်အားလုံးလက်ခံနိုင်တယ်ခိုင်မာရှိတဲ့ဒီခြေကံမှုတွေဆုံးဖြတ်ချက်တွေကိုတော့ချမှတ်နိုင်မယ်လို့တော့အဲ့လိုပြောနေတာပါ
မိုင်းကြရညီလာခံကိုတက်ရောက်ဖို့သွားနေပြီဖြစ်တဲ့ပအိုးအမျိုးသားလူမျိုးရေးအဖွဲ့ PNLO အဖွဲ့ဟာသမရဦးသိန်းစိန်လက်ထက်အပြစ်ရလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့တဲ့ကတဖွဲ့ဖြစ်ပါတယ်ဒီမိုင်းကြရညီလာခံကနေအားလုံးလက်ခံနိုင်တဲ့စုံချက်သဘောတူညီမှုရရှိမယ်လို့မျှော်လင့်ကြောင်းဥခွန်မြင့်ထွန်းကလည်းပြောပါတယ
်ဒီ NCA ကကျွန်တော်တို့အစိုးရနဲ့တပ်မတော်နဲ့ကျွန်တော်တို့တိုင်းရင်းသားလက်နက်ကိုင်တော်လိုင်းအဖွဲ့ကြီးရဲ့အကြားမှာစုံချက်ဖြစ်တယ်လို့ကျွန်တော်တိုင်းရင်းသားလက်နက်ကိုင်တော်လိုင်းအဖွဲ့ကြီးအချင်းချင်းအကြားမှာလည်းစုံချက်ဖြစ်ပါတယ် အဲ့ဒါကကျွန်တော်တို့ဒီနိုင်ငံရေးပါတီတွေလူမှုဖွဲ့စည်းစီဗီယိုစီဆိုတွေပါဝင်ပြည်သူလူထုနဲ့ဆုံချက်ကြတယ်ဒီမှာ NCA မှာဖြစ်ပါတယ်အဲ့ကြောင့်ဒီ NCA ဆုံချက်ပေါ်မှာအခြေခံထားပြီးတော့ကျွန်တော်တို့ဒီပြည်လုံးကြီးလာကံကိုလည်းပဲဒါ21ရာစုပြည်လုံးကြီးလာကံကိုလည်းအောက်ပြီးတော့တင်ပတ်သွားနိုင်မှာကျွန်တော်အဲ့လိုမျှော်လင့်ထားပါတယ
်တနင်္ဂနွေလုံးတိုင်းတာနဲ့အပြစ်ခတ်ရက်စဲရေးပြည်တွင်းစစ်မီးငြင်းရေးနဲ့စစ်မှန်တဲ့ငြင်းညာရေးပေါ်ဆောင်နိုင်ရေးပါဝင်သင့်ပါဝင်ထိုက်သူတွေအားလုံးပါဝင်ဆွေးနွေးကြမယ်21ရာစုပြည်လုံးကြီးလာကံကိုဦးဆောင်မယ် NLD ဆိုရပေါ်မှာထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ AA ရဲ့သဘောထားကိုလည်း AA ရခိုင်တပ်မတော်ကဒုတိယပုံမှုကြီးကျော်ဟန်ကအခုလိုပြောပါတယ
်ဒီ NLD အစိုးရတက်ကတိရောက်ကိုကျွန်တော်တို့ဒါကျွန်တော်ဒီအစိုးရကိုလည်းကြိုဆိုတယ်ဒီအစိုးရကဦးဆောင်ပေးပါမယ်ကျွန်တော်တို့ဒီနှစ်တရာစုညီလာခံကိုလည်းကျွန်တော်တို့ကြိုဆိုပါတယ်
အခုဒေါင်ဆန်းစုကြည်ကိုရိုင်ဦးဆောင်မဲ21ရာစုပြည်လုံးညီလာခံအကြိုတွေ့ဆုံကြမဲ့မိုင်းချာရန်ဆွေးနွေးပွဲအတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေမိုင်းချာရန်ကိုတွာလာရေးလန်ခီအစီအစဉ်တွေအဆင်ပြေချောမွေ့နိုင်စေဖို့အမျိုးသားပြန်လည်တင်မြင်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနကိုတင်ပြပြီးငြိမ်းချမ်းရေးကော်မရှင်ကစီစဉ်ဆောင်ရွက်ပေးနေကြောင်းကိုလည်းငြိမ်းချမ်းရေးကော်မရှင်ကသတင်းထုတ်ပြန်ပါတယ်ကချင်လွတ်မြောက်ရေးအဖွဲ့ထိန်းချုပ်နယ်မြေမှာကျင်းပမဲ့မိုင်းချာရန်အစည်းအဝေးမတိုင်ခင်ရက်ပိုင်းအတွင်းမှာလည်းကချင်ပြည်နယ်ဝိုင်းမော်နယ်မန်စီဘက်ကကြေးရွာတချို့နားမှာမြမတက်မတော်နဲ့ကချင်လက်နက်ကိုင်တပ်ဖွဲ့တို့ကြားတိုက်ပွဲချို့လည်းဖြစ်ခဲ့ပါတယ်။ဒါပေမဲ့လည်းဒီတိုက်ပွဲတွေဟာမိုင်းကြရန်အသွာကားလမ်းနဲ့အလှမ်းကွာတဲ့နေရာမှာဖြစ်တာကြောင့်တွာလာရေးနဲ့ညီလာခံကျင်းပရေးကိုထိခိုက်နိုင်ပွဲမရှိဘူးလို့ပွဲကျင်းပရေးပြင်ဆင်ဆောင်ရွက်နေသူတွေကလည်းသုံးသပ်ထားပါတယ်ရှင်
။တဆက်တည်းပါပဲဒီလိုမျိုးငြိမ်းချမ်းရေးအဖြစ်ရှာမဲ့21ရာစုပင်လုံနဲ့ပတ်သက်လို့အတိုင်းရင်းသားတွေရဲ့သဘောထားအမြင်ဆွေးနွေးထားတဲ့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းကိုတင်ဆက်ပေးကြပါရစေ။ပြည်ထောင်စုငြိမ်းချမ်းရေး21ရာစုပင်လုံးညီလာခံကနေနှစ်ပေါင်း60ကျော်ဖြစ်လာတဲ့ပြဿနာတွေကိုဖြေရှင်းနိုင်မှာမဟုတ်ဘူးလို့ Zoomi Democracy အဖွဲ့ချုပ်ဗဟိုကော်မတီဝင်ပူကမ်လမ်ခုတ်ကပြောပါရစေ။ဒီညီလာခံအပေါ်မှာဘလောက်မျှော်လင့်ထားသလဲဆိုတာကိုကိုစုံဝင်းလိုင်ကတွေ့ဆုံမေးမြန်းထားတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းနားဆင်ပါရှင်။
ကံလမ်ခုခုလိုဗီဒီယိုလာပြီးတော့တွေ့ဆုံမိမြန်ကွင်းပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးများတင်ပါတယ်ကျွန်တော်
ဟုတ်ကဲ့ပထမဆုံးတော့ဒီအမေရိကန်ကိုဘာကြောင့်ရောက်လာလဲဆိုတော့ခီးစဉ်အခြေအနေလေးကိုကျွန်တော်တို့အရင်ရှင်းပြပေးပါလား
ဟုတ်ကဲ့ပါဆရာကျွန်တော်ဒီရောက်တဲ့အကြောင်းအရာတော့ကျွန်တော်တို့ဒီမှာရောက်နေတဲ့ဇုံမီအဖွဲ့အစည်းကနေဇုံမီလူမျိုးတွေအနေပေါ့နော်ကျွန်တော်ဇုံမီ Inquans USA ဆိုပြီးတော့မှ community တခုဖွဲ့လိုက်တယ်အဖွဲ့တဲ့ဟာကဇွဲမ section 6ခုရှိတယ်ဗျာ6ခုရှိတဲ့တဲ့ economic and social မှာ consultative state အနေနဲ့ကျွန်တော်ပါဝင်ခွင့်ရှိတဲ့အတွက်ကြောင့်ကျွန်တော်ဇွဲနေမှာ seminar ပဲလုပ်လို့တစ်စုံတစ်ခုပေါ့နော်ဒီဟိုခုနကျွန်တော်ပြောတဲ့ economic and social ဂါနာနဲ့ပတ်သက်တဲ့အရာတွေမှာတို့ဇုံမီ inquans USA ကိုဖိတ်တဲ့အချိန်မှာကျွန်တော်တို့မြန်မာပြည်မှာရှိတဲ့လူတွေရောအင်းထဲမှာရှိတဲ့လူတွေရောတကဘာလုံးမှာရှိတဲ့ဇုံမီကအမျိုးသားကြီးအတွက်လှုပ်ရှားတဲ့လူတွေသူတို့ကဖိတ်ခေါ်ကြတယ
်ဟုတ်ကဲ့
အဲ့ဒါကြောင့်မလို့ကျွန်တော်ဒီရောက်ဖြစ်တာပါဆရာ
အခုတွေ့ခဲ့တဲ့ဒီသူတို့အစည်းအဝေးမှာတက်ခဲ့တဲ့အနေအထားအရာကဘယ်လောက်ထိအားရကျင်နာမှုရှိတယ်လဲတဘောကသောသောကဒီသူတို့ဘတ်ဂျက်ကြီးအကြီးကြီးတော့ရှိတာပေါ့
ဆိုတော့လု
ံးကြမယ်ကိုင်းကြမယ်ဆိုတဲ့ဆောင်းဖို့တွေလည်းသူတို့လမ်းစဉ်တွေလည်းမူဝါဒတွေလည်းချမှတ်ထားတယ
်ဟုတ်တယ်ဆိုတော
့ကိုယ့်ဘက်ကရောကိုယ့်အတားကိုတွားတက်ပြီးတော့တွေ့ပြီးတော့အေးငါတို့ကတော့ဝင်ပါရင်လုံနိုင်ရင်တော့ငါတို့လူမျိုးအတွက်ငါတို့ပြည်နယ်အတွက်တကယ်ကောင်းအောင်တိုးတက်အောင်လုံနိုင်တယ်ဆိုတဲ့ဟာမျိုးအားရကျင်နာမှုရှိခဲ့လား
အားရှိတယ်ဆရာအများကြီးရှိပါတယ်ကျွန်တော်လှုပ်ချင်တဲ့ဆန္ဒတွေလည်းအများကြီးပေါ်လာတော့ဗောဗျာတိုးရောမှာတော့ road တစ်ခုစီကောင်းစီမယ်ဗောအဲဥစ္စာတွေပါအကုန်လုံးလှိမ့်လာပြီးတော့မှာဗောနော်ဒီမှာ zoning consensus နဲ့တခြားတိုင်းပြည်ညှိနှိုင်းပြီးတော့မှာချင်းပြည်နယ်မှာရှိတဲ့လူတွေရောကျွန်တော်မှာနေအနှံ့မှာရောက်ရှိနေတဲ့ဇုံမီပညာရှင်တွေပေါ့ကွာအားလုံးကနေအကြံပြုပြီးတော့မှကျွန်တော်ပထမဆုံးဒါတွေ့ရင်ကောင်းမယ်ဒါကတော့လုံးမယ်ဟဲ့ဆိုလို့ရှိရင်ကျွန်တော်အတွက်အလွယ်လေးလုပ်နိုင်မယ်တကယ်လဲ P2 အတွက်တိုင်းပြည်အတွက်အကျိုးရှိမယ်ဆိုတဲ့အရာကိုကျွန်တော်ပြန်ပြီးတော့စကားချပြီးတော့ပေါ့နော်တင်ပြဖို့အစီအစဉ်ရှိပါတယ်ဆရာ
ဆိုတော့ဒါကတော့အခုပြည်ပမှာလာရောက်ပြီးတော့လှုပ်ရှားနေတဲ့ဟိုအခြေအနေတွေပေါ့နော်ဆိုတော့ပြည်ထဲမှာလည်းအခုကတကယ်ပြောမယ်ဆိုလို့ရှိရင်မြန်မာနိုင်ငံရေးဟာဒါနိုင်ငံတကာစိတ်ဝင်စားတဲ့တကယ်အထွတ်ထိပ်ကိုရောက်နေတဲ့အနေအထားဖြစ်နေတာ哦ဒီမိုကရေစီအပြောင်းလဲတွေပါတယ်နဲ့ဆီယနာရှင်စနစ်ကနေပြီးတော့ဒီမိုကရေစီဆိုတာစနစ်ကိုပြောင်းနေဆိုပြီးတော့နိုင်ငံတကာလည်းစိတ်ဝင်စားနေစောင့်ကြည့်နေတဲ့အချိန်တော့အချိန်ကတော့အချိန်ကောင်းအချိန်ကြိုက်ပဲလို့တော့ပြောလို့ရတာပေါ့နော
်ဟုတ်ပါတယ်
ဆိုတော့မြန်မာနိုင်ငံထဲမှာလည်းဒီနိုင်ငံပြောင်းလဲမှုတွေကအချိန်နဲ့အမျှတောက်လျှောက်သူကအများကြီးဖြစ်နေတယ်ဆိုတော့အခုမကြခင်မှာပဲသူတို့21ရာစုပင်လုံညီလာခံဆိုပြီးလှုပ်ကြဖို့စီစဉ်နေကြတာတွေရှိတယ်ဒီရှေ့လာထဲမှာသူတို့ ညီလာခံခေါ်နိုင်မှုအတွက်စူးစမ်းနေကြတယ်ဆိုပြီးတော့ပြောကြတယ်ပေါ့နော်အနယ်ဒီအစိုးရဦးဆောင်ပြီးတော့ဆိုတော့အဲ့ဒီလှုပ်ဆောင်နေတဲ့အပေါ်မှာတော့ဒီကိုကမ်လုံခော့ကဒီဇိုမီမြို့သားဒီမိုကရေစီအဖွဲ့ချုပ်မှာဘိုကော်မတီဝင်တဦးလည်းဖြစ်တယ်ဆိုတော့ကိုနိုင်ငံရေးပါတီအနေနဲ့ပါဝင်မှုတွေကဘယ်လောက်ထိရှိသလဲ
အခုကကြားရတလောက်ကအန်ဒီဆူကနေပြောတာပေါ့နော် NLD ဒီအစိုးရနေပြောတဲ့ဟာကကျွန်တော်ပါတီ size လို့ရှင်အနိုင်ရပါတီပဲတက်ခွင့်ရှိမယ်ဆိုတဲ့ခါကျတော့ကျွန်တော်ပြည်နယ်ပဲပြောမယ်ကျွန်တော်ပြည်နယ်မှာဆိုလို့ရှင်အနိုင်ရပါတီဆိုလို့ရှင်လူမျိုးစုတည်းမှာကျွန်တော်ဇုံမီပါတီတစ်ခုပဲတပါတီပဲရှိတယ်ဇုံမီဒီမိုကရေစီအဖွဲ့ချုပ်ပါတီတစ်ခုပဲရှိတယ်ရှိတဲ့ခါကျတော့ကျွန်တော်ပါတီကတော့ show ဖြစ်သွားပြီ show ဖြစ်တဲ့ခါကျတော့ကျွန်တော်ချင်းပြည်နယ်မှာရှိတဲ့လူမျိုးစုပါတီတွေအများကြီးရှိသေးတယ်။ရှိသေးတဲ့အတွက်ကြောင့်ဘာပဲဖြစ်ဖြစ်ဒီ 21st century ပြည်တော်ငြိမ်းချမ်းအောင်လုပ်မယ်ဟေးဆိုလို့ရှိရင်ကိုယ့်ပြည်နယ်အတွင်းမှာရှိတဲ့လူမျိုးစုပါတီအတီးတီကိုအားလုံးကျွန်တော်တို့ဆွေးနွေးဖို့လိုတယ်။ဆူလိုတာဘာလဲဆိုလို့ရှိရင်ကျွန်တော်ပါတီကတော့တက်လို့ရတယ်။ကိုယ့်မူတစ်ခုတည်းနဲ့တော့ဆွေးနွေးရင်ကိုယ့်မူတစ်ခုပဲဖြစ်မယ
်။ဒါပေါ့
ဆိုတော့ကတော့ချင်းပြည်နယ်တပြင်းနယ်လုံးမှာရှိတဲ့ပါတီအတီးတီးရဲ့အတန်အားလုံးကိုကျွန်တော်က 21st century ညီလာခံမှာတည်ထောချင်တယ
်ဟုတ်ကဲ့ဆိုတော့ညီလာခံငါတော့ဟိုဒါမဖြစ်မနေအနေနဲ့အမြန်ဆိုတော့ဖြစ်တော့မှာပဲလေ
ဆိုတော့ဟုတ်က
ဲ့ဟုတ်ကဲ့ဟိုဒါဟိုဘာပေါ့နိုင်ငံရေးပါတီတွေရှိသလိုနိုင်ငံကိုင်အဖွဲ့အစည်းတွေလည်းရှိတာကိုအဓိကတော့အများစုကအာယုံဆိုင်နေကြတာကနိုင်ငံကိုင်အဖွဲ့အစည်းတွေနဲ့အပြစ်ခရဲ့ဆေးရေးကိစ္စကိုပဲအာယုံဆိုင်ပြီးပြောနေကြတာ21ရာစုပြင်လုံးညီလာခံဆိုအဲ့ဒီကိုပဲလူတွေကမြင်နေကြတာဆိုတော့တခြားဒီဇိုမီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လူမျိုးနိုင်ငံရေးပါတီတွေကလည်းအများကြီးရှိတယ်နောက်တခြားတိုင်းရင်းသားတွေကရင်ဆိုလဲကရင်အလျောက်မွန်ဆိုလဲမွန်အလျောက်ရှိတာကိုဆိုတော့ဒီလူတွေတစုတစည်းနဲ့အားလုံးစုစည်းပြီးတော့စောစောချင်းပြည်တခုကိုချင်းပြည်မှာရှိတဲ့ချင်းလူမျိုးစုမတူတဲ့ချင်းတိုင်းသားတွေအားလုံးကိုစားပြုတ်သလိုပဲတခြားတိုင်းရင်းသားတွေနဲ့ရောကြိုတင်ညှိနှိုင်းတာတွေရှိသလားကရင်တို့မွန်တို့တခြားဒီရှမ်းတို့နဲ့ရောဒီ
ကျွန်တော်တို့ကဟုတ်ကဲ့ပါဆရာကျွန်တော်တို့ကဇွန်းနယ်မှာလည်းပါတယ်ကျွန်တော်ဇွန်းနယ်နဲ့လည်းတော်တော်လေးခီးရောက်နေပြီပေါ့ဗျာဒီကိစ္စနဲ့ပတ်သက်ပြီးတော့ဆိုတဲ့ခါကျတော့တိုင်းသားအားလုံးစုံတလောက်တော့ပါဝင်ပြီလို့ကျွန်တော်ယူဆတယ်ပြီးတော့ 21st century ဆိုတဲ့ဟာကဘလောက်အရေးကြီးလဲဆိုလို့ရှိရင်ကျွန်တော်တို့ကဒီ ceasefire ကငင်းချိုင်းမဟုတ်ဘူးလीတနတ်တံမထွက်တာပဲရှိတယ်ဆိုတော့တကယ်ထော်ရငင်းချိုင်းရဖို့ရမတာလေမြန်မာပြည်ကတကယ်ငင်းချမ်းမှာပြီးတော့လဲတကယ်လဲတုတ်တက်မှာဆိုတဲ့ခါကျတော့အဲ့ရည်ရွယ်ချက်ကိုကျွန်တော်တို့ကဒီမိုတွေမချမှတ်နိုင်ဘူးဆိုရင်ဒီ 21st century မှာမတင်တော့နိုင်ဘူးဆိုရင်ကျွန်တော်တို့နောက်ခြေတန်းလာဟိုစားနောက်ကျကြံခဲ့တော့မှာဆိုတဲ့ခါကျကျွန်တော်တို့မြန်မာပြည်မှာမိတင်းနေထိုင်တဲ့တိုင်းသားလူမျိုးပေါင်းစုံအတွက်အမတားမအရေးကြီးတဲ့ဟိုစားပေါ့တွေ့ဆုံဆွေးနွေးပွဲ conference တစ်ခုလုပ်လဲမြင်တယ်လीဆိုတဲ့ခါကျတော့ဒီကိစ္စကိုပြောတဲ့ခါကျတော့ဘယ်ကနေစပြောရင်ကောင်းမလဲဆိုရင်ကျွန်တော်အမြင်ပါကျွန်တော်တို့တိုင်းပြည်ကြီးကဘာကြောက်ဒီလိုဖြစ်ရတယ်လဲပေါ့နော်ဆိုရက် question ဟိုကျွန်တော်အနေနဲ့ဆရာစီခြင်းနဲ့အားလုံးလी
ဟုတ်ကဲ့ဟုတ်ကဲ့
ဒီလိုဖြစ်တာဟာကျွန်တော်တို့ကတိုင်းသားတွေဘာဖြစ်လို့တောခုပြီးတော့လက်နဲ့ဆွဲကြိုက်ကြတယ်လေဆိုရက်ဟာ၄လी
ဟုတ်တယ
်အဓိက point ကိုပြန်ကြည့်တဲ့အခါကျတော့ 1947 constitution မှာရေးဆွဲထားတဲ့ agreement ကိုအဲ့ဒီ agreement အတိုင်း account ထဲမှာပေါ်နိုင်တေးတဲ့အခါကျတော့လူတွေကစိတ်ညစ်ပြီးတော့မှဘလို့ပြောမလဲဆိုတော့ငင်းငွေလာတော့ပေါ့ကွာ
ဟုတ်ကဲ့
ငင်းငွေတဲ့အချိန်မှာလူတချို့ကနေအတိုင်းဝိုင်းတချို့ကအနာစင်ဆန်းဆန်းတပါးတည်းဆန်းဆန်းနဲ့ပေါ့နော်အုတ်ထုတ်လာတဲ့မှုအပေါ်မှာမကျေနပ်ချက်တွေများလာတယ်ပြီးတော့မှကျွန်တော်အဓိကကကျွန်တော်အဲ့ချိန်မှာတော့ကဒန်းတူရေးရယ်ကိုပိုင်ပြတ်တန်းခွင့်ရယ်ကအဓိကဖြစ်နေတယ်ကျွန်တော်တောင်းဆိုနေတာ
ဟုတ်တ
ယ်ဟိုတစ်ခါလဲကြားပါတယ်ဆရာတို့လည်းကြားမှာပါဂျန်နက်ဆီကနေအန်တီဆုနဲ့မနေ့ကလားတနေ့ကတွေ့တဲ့အချိန်မှာအန်တီဆူကနေဟုတ်စားကျွန်တော်နိုဘယ်ဆုဆင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ပါနော်သူကနေပြောတဲ့ဟာကဟာဟုတ်ပြီဂျနက်ရှင်ဟုတ်စားကိုယ်စားလှယ်နဲ့တွေ့တဲ့ခါမှာ
ခူရဲ့ဟုတ်ကဲ့
သူနဲ့တွေ့တဲ့အချိန်မှာဘာလိုချင်လဲလိုချင်တာတော့ဒါပေမဲ့အားလုံးတော့ရမယ်လို့တော့ကျွန်တော်အမှတ်မခံနိုင်ဘူးပြီလို့ပိတ်ပြောလိုက်တဲ့ခါကျတော့ဟိုကလည်းဟာတောင်းစရာမရှိတယ်လို့ ပေးဆရာလည်းမရှိတော့ပါဘူးခင်ဗျာအဲ့မှာတော်တော်လေးကိုနှစ်နေပါတယ်ကျွန်တော်အဲ့လိုမြင်တယ
်ဟုတ်ကဲ့အဲ့ဒီဟာကိုအခုတော်တော်လေးလူတွေကဆွေးနွေးနေကြတယ်အဲ့ဒီစကားလုံးလေးတစ်ခွန်းပေါ့နော
်
အခုဒီတရက်နေ့ထဲမှာဖြစ်သွားတဲ့နိုင်ငံရေးဖြစ်စဉ်ပေါ့အဲ့ဒါတောင်းရမယ်ပေးရမယ်ယူရမယ်ပေးရမယ်ဆိုတော့သဘောမဟုတ်ဘူးလေဒါကဒီငင်းညာရေးဆိုတာဟုတ်တယ်မလားအားလုံးအတူရှင်တွဲပြီးတော့အားလုံးတန်းတူညီမျှဖြစ်ရေးကိုသွားသွားကိုပြောတဲ့ထဲမှာလည်းပါပါတယ်ဒီ1948ဖွဲ့စည်းပုံရတန်းတူညီမျှအဲဒါအရင်ပင်လုံညီလာခံပထမဆုံးပင်လုံညီလာခံကလည်းအဲ့ဒီဟာကိုပဲသူတို့တိုင်းသားနဲ့တောင်ပေါ်မြေပြင်အားလုံးတန်းတူညီမျှဖြစ်ရေးဆိုတဲ့မူကိုချခဲ့တာကို
တ
ိုင်းသားတွေကအစိုးကြီးမှပြောနေတာကလည်းအဲ့ဒီမူအတိုင်းဆက်မသွားနိုင်ပဲနဲ့ကတော့21ရာစုပင်လုံညီလာခံမဲ့ခေါ်ခေါ်22ရာစုပင်လုံညီလာခံမဲ့ခေါ်ခေါ်အောင်မြင်မှုရှိမှာမဟုတ်ဆိုပြောကြတယ
်ဆိုတော့
ဖြစ်သွားတဲ့ဖြစ်စဉ်အရာကအဲ့လိုမျိုးကောင်းဆောင်လုပ်တဲ့သူဥဆောင်ချင်းဥဆောင်တဲ့သူတယောက်ကအဲ့လိုပြောလိုက်တဲ့ခါကျတော့တိုင်းရင်းသားတွေဘက်ကခံစားချက်ကဘလို့ရှိလာမလဲဆိုတော့ခင်ဗျားတို့ဘက်ကရောအဲ့ဒီစကားလုံးအပေါ်မှာဘလို့မြင်တယ်လဲ
ကျွန်တော်တို့ကတော့ရှင်းပါတယ်ဆရာကျွန်တော်တို့ကအစကတည်းကကျွန်တော်က agreement ရှိပြီးသားပါ agreement ရှိပြီးသားကိုထပ်ပြီးတော့လဲတောင်းချက်မလိုပါဘူးမိသူမဆိုမြန်မာနိုင်ငံမှာနိုင်ငံရေးခေါင်းဆောင်အမျိုးသားခေါင်းဆောင်ဖြစ်လာမဲ့လူတိုင်းအတာကိုမတိပဲနဲ့ကျွန်တော်မြန်မာနိုင်ငံရုပ်လို့တွားလို့မရပါဘူးခင်ဗျာဆိုတဲ့ခါကျတော့တောင်းစီရလည်းမလိုဘူးအခုပေးလို့လည်းကုန်နေပြီပြင်နေရဟာတွေအရာတွေအားလုံးကုန်ဆုံးတွားပြီကုန်တလောက်ဖြစ်နေပြီပေါ့ဗျာဆိုတဲ့အပေါ်မှာကျွန်တော်ကတော့အန်တီဆုလည်းအမြင်မဆောင်ပါဘူးဘာဖြစ်လို့လဲဆိုတော့ဒီလူအခြေမျိုးလည်းဒီငင်းချိုင်းအုပ်စုတွေနဲ့ပေါ့နော်ဆွေးနွေးတိုင်းဆွေးနွေးတိုင်းအပေးအယူလေးရင်းနဲ့ပေးတောင်းတောင်းယူမှုတွေပေးမှုတွေပေါ့နော်ဒါမျိုးနဲ့ဖလဲပြီးတော့သူတို့ညှိနှိုင်းဆွေးနွေးကြတဲ့ဟာကိုပြတဲ့ခါကျတော့အန်တီဆူအနေနဲ့လည်းသူရိုးရိုးသားသားလေးနဲ့ကျမတို့ကတော့ခင်ဗျားတို့တောင်းတဲ့ဟာဘာတွေတောင်းမလဲပေါ့နော်အားလုံးတော့မတည်ဘူးအားလုံးတော့ပေးနိုင်မယ်မထင်ဘူးအမှမခံဘူးပေါ့ဗျာချွတ်တင်ပြီးတော့စကားခံထားတဲ့သဘောလောက်ပဲမြင်ပါတယ်ရိုးသားသားလေးနဲ့ပေါ့နော
်ဟုတ်ကဲ့နောက်တစ်ခုဒီမှာအခု21ရာစုပင်လုံညီလာခံကိစ္စကိုတချို့ထောက်ပြနေကြတာကဟုတ်ပြီပင်ဒီညီလာခံကြီးခေါ်လာတာဟုတ်ပြီဒါပေမဲ့ပထမပင်လုံညီလာခံလုပ်ခဲ့တဲ့အနေအထားနဲ့မတူတာအခုကနိုင်ငံရေးအဖွဲ့အစည်းတွေလူမှုရေးအဖွဲ့အစည်းတွေလက်နက်ကိုင်အဖွဲ့အစည်းတွေအများကြီးလူတွေထောင်ထဲချီပြီးတော့ဝင်ဆွေးနွေးကြမှာ哦ဒီညီလာခံကြီးမှာဒီညီလာခံကနေပြီးတော့စစ်မှန်တဲ့စောစောပြောတော့အသေးစိတ်ကြတိတိကျကျမှန်ကန်တဲ့ဒီဟိုမြန်မာနိုင်ငံဒီစစ်မှန်တဲ့ငင်းကြင်ရေးပေါ်ထွန်းမှုအတွက်စာချုပ်တစ်ခုချလာဖို့ကဒီလူတွေအများကြီးနဲ့ဝိုင်းဆွေးနွေးရင်ဘလောက်ထိအချိန်သွားမလဲမဖြစ်ဘူးလို့တော့မဟုတ်ဘူးလေဖြစ်တော့ဖြစ်မယ်ဒါကြီးကဒီလိုအီယိုအီယိုနဲ့ရေရှည်ကြီးဖြစ်သွားမလားဆိုတော့စိုးရိမ်မှုတွေရှိနေတယ်အဲ့ဒီအပေါ်မှာရောဘယ်လိုမြင်မိလဲ
ကျွန်တော်မြင်ရှင်းတယ်ဗျဆရာအဲ့ဒါကဘာဖြစ်လို့လဲဆိုတော့ politics ဆိုတဲ့နေရာမှာ politician နေရာလောက်ရမှာနံပါတ်၁ချက်ဆိုတော့ politician ဆိုလို့ရှိရင်ပါတီနိုင်ငံရေးကိုပဲပြောမှာလားဒီလွတ်တော်ပြင်ပကိုလည်းပြောမှာလားနော်အဲ့ဒါတစ်ခုရှိတယ်အဲ့ပေါ်မှာပထမပြန်နဲ့တော့မလဲဆိုတဲ့အပေါ်မှာပဲမူတည်မယ်။နှမျိုးရှိတာပေါ့နော်။အခုလက်ရှိအန်တီဆူကတော့တဲ့ပုံစံကလွတ်တော်တွင်းပေါ့။အဟိုးစားပေါ့လွတ်တော်ထဲမှာရောက်နေတဲ့ပါတီအနိုင်ရပါတီနဲ့ပဲပထမအဦးဆုံးသူခြေလှမ်းတော့မယ်ဆိုတဲ့သဘောလောက်ပဲရှိပါတယ်။ဒါပထမအဦးဆုံးပါ။ဒါနဲ့မှပြီးသေးပါဘူး။အများကြီးတွားရအောင်ပါပါ
။ဟုတ်ကဲ့။ဆိုတော့ကြာတော့ကြာမယ်လို့ယူဆတယ်ပေါ့။အ
ာကြာရမယ်။ဘာဖြစ်လို့လဲဆိုတော့နှစ်ပေါင်း60ကျော်လောက်ဖြစ်လာတဲ့ပြဿနာဖြစ်တဲ့ခါကျတော့ချစ်ချင်းဒီဥစ္စာအားလုံးကိုလုံးဝ
တစ်ထပ်တော့ဘူး
တစ်ထပ်လုံးဖြစ်ရှင်းဖို့မလွယ်ဘူ
းဟုတ်ကဲ
့အချိန်တော့ပေးရမှာပါဆရာ
ဟုတ်ကဲ့ကိုလမ်ကောက်ကဆိုလို့လာပြီးတော့ဖြစ်သေးတယ်ကျေးဇူးများကြီးတင်ပါတယ်
ကျေးဇူးများတင်ပါတယ်ဆရာဟုတ်ကဲ့လားဟုတ်ကဲ့
ဒါကတော့ Zoomy Democracy အဖွဲ့ချုပ်ဗဟိုကော်မတီဝင်ပူကန်လမ်ခုတ်ကိုကိုဇော်ဝင်းလိုင်ကတွေ့ဆုံမေးမြန်းထားတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးကအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။မြန်မာဒီမိုကရေစီရေးရာဆွေးနွေးကအစီအစဉ်ကိုတော့ဒီလိုမျိုးတနင်္ဂနွေညနဲ့တနင်္လာမနက်ခင်းတွေမှာစောင့်မျှော်နားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့ 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA American တန်းကနေ2016ခုနှစ်ဇူလိုင်လ24ရက်တနင်္ဂနွေနေ့ညပိုင်းအစည်းအဝေးကိုည10နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ခဏတွေကိုဇက်တိုက်နားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးထုတ်လွှင့်ပေးမယ့်အစည်းအဝေးကတော့မအေးသန္တာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများခန်းနာဖြစ်ပါတယ်ရှင်
လာပါရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမယ်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီတပုတ်နဲ့လည်းဖြောပြေးပေးမှာပါ။သောရရှင်တွေအတွက်မြန်မာသတင်းတွေတပုတ်နဲ့လည်းမြေတားဒေးလက်ဆောင်ပေးဦးမှာဖြစ်ပါတယ်ရှင်။အခုတော့အရင်ဦးဆုံးဗီဒီယိုအစီအစဉ်တွေကိုပုံမှန်နားဆင်ပါတယ်ဆိုတဲ့သောရရှင်တွေရဲ့အစာတွေကိုဖော်ပြပေးခြင်းပါတယ်။ကိုဖြိုးဆိုတဲ့သောရရှင်ကကျွန်တော်တို့ VOE မြန်မာပိုင်း Facebook အစာမျက်နှာမှာလာပြီးတော့အခုလိုမျိုးဒီ VOE သတင်းဌာနနဲ့ပတ်သက်တဲ့မှတ်ချက်လေးရေးသွားပါတယ်။
မြန်မာပြည်သူပြည်သားတွေကိုအမြင့်ကျအောင်အသိပညာတွေတိုးပွားအောင်နှစ်ပေါင်းများစွာအကူအညီပေးနေတဲ့ VOA ကိုအမြဲအားပေးနေပါတယ်ကျေးဇူးလည်းတင်ပါတယ် VOA ရဲ့ကျေးဇူးကြောင့်ကျွန်တော်တို့လှူအားပေးမလို့ရတော့တာဘယ်တော့မှမမေ့ပါဘူးကျွန်တော်ကတော့ဖြာပုံသားပါ
VOA ကထုတ်လွှင့်ပေးမှုကြောင့်လှူအားပေးမှုဘယ်တော့မှထပ်ပြီးတော့မလှူရတော့ပါဘူးလို့ရေးလာတဲ့ဖြာပုံသားသရရှင်ကိုဖြိုးဖြစ်ပါတယ်ရှင် Facebook အကောင့်ပိုင်ရှင်ချက်ဝင်းကလည်း VOA Facebook စာမျက်နှာကပရိသတ်တစ်ယောက်ဖြစ်ပါတယ်သူကတော့မြန်မာလူထုအတွက်အကျိုးရှိမဲ့အကြောင်းအရာတချို့ကို VOE ကထုတ်လွှင့်ပေးပါဆိုပြီးတော့အခုလိုမျိုးအကြံပြုလာပါတယ
်ကျွန်တော်တို့မြန်မာနိုင်ငံဟာဒီမိုကရေစီစနစ်ကိုကျင့်သုံးနေတဲ့နိုင်ငံဖြစ်ပါတယ်ဒါပေမဲ့ဒီမိုကရေစီစံနှုန်းဒီမိုကရေစီရဲ့သဘောတဘာဝတွေကိုနိုင်ငံသူနိုင်ငံသားတွေဟာကောင်းကောင်းမွန်မွန်မသိသေးတဲ့အတွက်ပညာပေးအကြောင်းအရာတွေကို VOE သတင်းဌာနကနေတင်ပြပေးပါလို့ကြံပြုအပ်ပါတယ်ခင်ဗျာ
သောရရှင်ချစ်ဝင်ဖြစ်ပါလေရှင်။ VOE သောရရှင်ရဲ့ရင်းဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ပြောပြပေးဖို့ရှိပါတယ်။အခုတော့သောရရှင်တွေကိုအနောက်တိုင်းမှာခေတ်စားနေတဲ့အင်္ဂလိပ်သတင်းလေးတစ်ပုဒ်နဲ့ကြားဖြတ်ပြီးတော့ဖြောပြပေးကြပါမယ်နော်။ဒီနေ့တော့ Billboard Hot 100 Billboard မှာ Hot အဖြစ်ဆုံးတေးနံပါတ်100ဆင်းမှာနံပါတ်3ဖြစ်နေတဲ့သတင်းလေးကိုထုတ်လွှင့်ပေးကြပါမယ်။သတင်းကောင်းစဉ်က Cheap Thrills ဖြစ်ပြီးတော့ Australia တေးရေးတေးဆို Sia Fala ရဲ့ခုနှစ်ချက်မြောက်တေးတဲ့ပြား This is Acting ဆိုတဲ့တေးတဲ့ပြားတွေကဖြစ်ပါတယ်။2016ခုနှစ်မှာထွက်တဲ့တေးတဲ့ပြားဖြစ်ပြီးတော့အဲ့ဒီသချင်းကိုတော့အစီအံနဲ့အမေရိကန်တေးထုတ်လုပ်သူ Greg Kasten တို့ပူရဲပြီးတော့ရေးဆက်ထားတာပါ။တီးလုံးပြန်တီးပြီးတော့ remix လုပ်တော့အမေရိကန်နာမည်ကျော်အဆိုတော် Sean Paul က Jamaican Reggae Hand ဂီတာနဲ့ဝင်ပြီးတော့သီဆိုပေးထားတာဖြစ်ပါလေ။အဲ့ဒီသချင်းက Pop ဂီတာအမျိုးအစားဖြစ်ပြီးတော့တီးတီးကြပ်ကြပ်ပြောရမယ်ဆိုရင်တော့ Electro Pop အမျိုးအစားလို့ပြောနိုင်ပါလေ။ဒီသချင်းကို Rihanna ရဲ့ Anti တေးတဲ့ပြားအတွက်ရည်ရွယ်ပြီးရေးတာဖြစ်ပေမဲ့ရီဟာနာကမလိုချင်ဘူးဆိုလို့ဆီယာကသူ့ရဲ့ကိုပိုင်အခွင့်မှာထည့်သုံးလိုက်တာပါသူ့ရဲ့တချင်းကပေါက်သွားပါတယ်နော် Rolling Stone Magazine ကတော့ဒီတချင်းဟာပါတီတချင်းမျိုးတစ်ပုဒ်ဖြစ်တယ်လို့ဆိုပြီးတော့ The Guardian သတင်းစာကလည်းပါတီမှာဖွင့်ဖို့ဖွင့်ပြတဲ့တချင်းတစ်ပုဒ်ပါလို့ဆိုထားပါတယ်ဒီတချင်းကကနေဒါပြင်သစ်ဂျာမနီစပိန်ဆွီဒင်အပါအဝင်နိုင်ငံပေါင်း10နိုင်ငံကျော်မှာနံပါတ်1ရောက်ပြီးတော့တခြားနိုင်ငံအများပြားမှာလည်းနံပါတ်10ထဲဝင်ပါတယ်အခု American ပြည်အောင်စုမှာတော့ Billboard Hot 100စီးရင်မှာနံပါတ်3နေရာအဖြစ်နဲ့အမြင့်ဆုံးကိုရောက်လာတာပါ။ကဲအဲ့လိုမျိုးလူကြိုက်များနေတဲ့သချင်းလေးကိုနားထောင်ကြည့်ရအောင်ပါ။ Sia နဲ့ Sean Paul တို့ရဲ့ Cheap Thrills ဖြစ်ပါလေရှင်
။ Up with it girl, rock with it girl, show them it girl, but bang bang. Bounce with it girl, dance with it girl, get with it girl, but bang bang.
Come on, come on, turn the radio on.
you
Baby,
and me. And you, girl, you and me, drop it to the floor and make me see your energy. Because me not play no hide and seek. What is the thing you ever make me feel with, girl? Free. Cause anytime you whine and catch it, this is like
the bullet of a ဒီပါရေပေးကမြန်မာတိချစ်တော်ရရှင်တွေအတွက်မြန်မာတိချစ်တွေဒီပုံနယ်လမ်းပိုင်းမှာမေတ္တာတိလက်ဆောင်ဖွင့်ပြပေးဦးမှာဖြစ်ပါတယ်ရှင်။ အခုတော့ဒီပင်စင်ကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံကစာရေးပြီးမေးလာတဲ့သောရရှင်တယောက်ရဲ့စာကိုပြန်ကြားပေးခြင်းပါတယ်။ဆက်သွယ်ရေးကအငြင်းစားယူထားတာပါဆိုပြီးတော့မကွေးသားသောရရှင်ဦးတင်မောင်အေးစာရှေးရေးပြီးရင်ဖွင့်လာပါတယ်ရှင်။ကျွန်တော်ကတော့မကွေးတိုင်းဒေသကြီးမကွေးမြန်မာဆက်သွယ်ရေးလုပ်ငန်းရုံးမှာအောက်ခြေလစာနယ်ဝန်ထမ်းဘဝနဲ့ 30နှစ်တာဝန်ထမ်းဆောင်ခဲ့ပြီးတော့အခုအသက်60ပြည့်ပြီဖြစ်တဲ့အတွက်အငြင်းစားလစာပင်စင်ခံစားနေပါတယ်။ Aku mela nasa kone ni ka mela dwe binsin thokde ka jwan la binsin la za thome soyin jano tashi thin sha si re chong tashaya yagwe luji du thokhan sa pe ma thobe me lo byo ba le. Jano zani ka le jano ne sindu la za du myama sato yi lungan ma 30 nane da wen thansong ke pi binsin khan sa ni re chay ma be ne nenge dwe ma myo le me kwe lun twa ke ba le. Tadami thunga ke jim si ba u. Zani de mi da su binsin ko le jano kurei thok yu ba le. အောက်ခြေလာစာနဲ့ဝန်ထမ်းတွေဖြစ်ကြတဲ့အတွက်ပင်စင်လာစာကလည်းတယောက်စာမလောက်ငားတဲ့တောင်ကနန်းများပဲဖြစ်ပါတယ်။အခုအခါပင်စင်ရုံးကကြားသိရတာကတော့ဇနီးသေးလို့နောက်အိမ်တော်ပြုမယ်ခင်မွန်းသေးလို့နောက်အိမ်တော်ပြုမယ်ဆိုရင်မိသားစုပင်စင်မရတော့ဘူးလို့သိရပါတယ်။နိုင်ငံတော်ဝန်နှစ်ရှည်လာများထမ်းဆောင်ခဲ့ကြပြီးဘဝနီကုံပိုင်ရောက်နေသူတွေအပေါ်မှာဘာကြောင့်များတရားစိတ်ပြောက်ရသလဲပြီးခဲ့တဲ
ြက်ထဲခဲ့ကြပါတယ်။မြန်မာပြည်ကိုကမ္ဘာဆင်းရဲသောနိုင်ငံဖြစ်အောင်ဖန်တီးသူများကတော့အိမ်တွေမြေတွေပိုင်ဆိုင်ခွင့်တွေနဲ့နိုင်ငံတော်ဝင်ရိုးသားစွာနှိရှိလာများထမ်းဆောင်ခဲ့ကြတဲ့အောက်ခြေဝန်တန်းပင်စင်စားတွေကိုတော့တနာငဲ့ညာပါလို့ VOA ကတစဉ်နိုင်ငံတော်အစိုးရကြီးသိစေရန်တင်ပြပါတယ်ခင်ဗျာ
။ဒီတော်ရရှင်ရဲ့စာကိုဖတ်ပြီးတော့ကျွန်မအမေရိကန်ပြည်အောင်စုကဒီကျိုးခံစား권အကြောင်းလေးလည်းနည်းနည်းရှင်းပြပေးကြပါရစေနော်။အမေရိကန်ပြည်အောင်စုမှာတော့အလုတ်ကအနာယူရင်လူမှုဖူလုံရေးဝင်ငွေရရှိပါတယ်။ဒီလူမှုဖူလုံရေးငွေဆိုတာကလည်းကိုယ်အလုတ်လုပ်တဲ့တက်တန်းတစ်ချောင်းမှာကိုယ့်ရဲ့ဝင်ငွေတွေကနေဖယ်ပြီးဆူလာခဲ့ရတဲ့ငွေဖြစ်ပါတယ်။အဲ့မှာကိုယ့်အိမ်ထောင်ဘက်ကတည်သွားရင်ပဲဖြစ်ဖြစ်သူနဲ့ကွဲသွားရင်ပဲဖြစ်ဖြစ်အိမ်ထောင်တက်တန်း၁၀နှစ်ထက်ကြာကြာပေါင်းခဲ့ရင်တော့အရင်အိမ်ထောင်ဘက်ရဲ့လူမှုဖူလုံရေးဝင်ငွေကနေပြီးအကျိုးခံစား권ရကြပါတယ်။ဒါမှလည်းကိုကဒီအသက်80မတိုင်ခင်မှာအိမ်အောင်ပြန်ပြုတ်လိုက်တယ်ဆိုရင်တော့အဲ့ဒီပြုတ်လိုက်သူရဲ့အကျိုးခံစား권ကိုမရနိုင်ပါဘူးအသက်80ကျော်မှအိမ်အောင်ပြန်ပြီးတော့ပြုတ်ရယ်ဆိုရင်တော့ကို့အရင်အိမ်အောင်ဘက်ရဲ့အကျိုးခံစား권တွေကိုကိုဆက်ပြီးတော့ရယူနိုင်ပါတယ်ဒါမှလည်းအဲ့မှာတခုရှိတာကအရင်အိမ်အောင်ဘက်ရဲ့အကျိုးခံစား권ကိုကိုကဆက်ပြီးတော့ယူနေမယ်ဆိုရင်အခုကို့အစ်စ်လက်ထပ်လိုက်တဲ့သူရဲ့အကျိုးခံစား권ကိုကိုကမရနိုင်ပါဘူးဒါမဲ့လေအရင်အိမ်အောင်ဘေးရဲ့အကျိုးခံစား권ကအခုလက်ရှိကိုယူလိုက်တဲ့သူရဲ့အကျိုးခံစား권ထက်ပိုများမယ်ဆိုရင်တော့များတဲ့သူစီကအကျိုးခံစား권ကိုရွေးပြီးတော့ဘသူရဲ့အကျိုးခံစား권ကိုယူမလဲဆိုတာလုပ်လို့ရပါတယ်။နှစ်ယောက်ရဲ့အကျိုးခံစား권ကိုတစ်ပြိုင်တည်းမရနိုင်တာဖြစ်ပါတယ်။ဆုံးသွားပြီဖြစ်တဲ့အရင်အိမ်အောင်ဘေးစီကရတဲ့အကျိုးခံစား권ကိုယူမလားအခုလက်ရှိအိမ်အောင်သေးရဲ့အကျိုးခံစား권ကိုယူမလားရွေးချယ်ရပါတယ်။အတူပြောရမယ်ဆိုရင်တော့မိုးဆိုးမှာမိုးဆိုးဖို့ကအိမ်အောင်ပြန်ပြုတ်ရယ်ဆိုရင်အိမ်အောင်ဘက်အစ်ရဲ့အကျိုးခံစား권နဲ့အိမ်အောင်ဟောင်းရဲ့အကျိုးခံစား권နှစ်ခုတည်းကနေတစ်ခုကိုရွေးပြီးတော့ရယူနိုင်ပါတယ်။ဒီမြန်မာနိုင်ငံမှာဖြစ်တဲ့ပုံမေးကြည့်တော့ဟုတ်ပါတယ်။ကိုအိမ်အောင်ပြုတ်လိုက်ရင်အရင်အိမ်အောင်ဘက်ရဲ့အကျိုးခံစား권မရတော့တာဟုတ်ပါတယ်။ဒါပေမဲ့ကိုအိမ်အောင်ပြုတ်လိုက်တဲ့သူရဲ့အကျိုးခံစား권ကသူနဲ့အတူပါလာမလားဒါမှမဟုတ်ကိုအိမ်အောင်ပြုတ်လိုက်တဲ့သူကအလုံးလက်မဲ့ဘွားမှာတခြားလုံးလည်းအလုံးလုံးမလာဘူးဒီလိုမျိုးပြင်ဆင်အကျိုးခံစား권လည်းမရှိဘူးဆိုရင်တော့American ပြည်အောင်စုမှလို့အလုံးလက်မဲ့အကျိုးခံစား권ပေးတာမျိုးလည်းမြန်မာနိုင်ငံမှာမရှိဘူးဆိုတော့အဲဒီကကို့အိမ်အောင်ဘက်အစ်စ်ရဲ့အကျိုးခံစား권ကိုသူတို့နှစ်ယောက်စလုံးရရှိမှာမဟုတ်ပါဘူးเนาะတကယ်တမ်းဆိုရင်တော့ဒါတနိုင်ငံနဲ့တနိုင်ငံစနစ်တွေလည်းတော်တော်လေးကိုကွဲပြားကြပါတယ် American ပြည်အောင်စုကအခြေအနေကိုပဲကျွန်မဗဟုသုတအနေနဲ့ပြောပြပေးတာဖြစ်ပါတယ်เนาะသောရရှင်ရဲ့အစာတွေကိုပြန်ချပေးတာဒီတစ်ပတ်ဒီမှာလည်းရက်ချင်ပါတယ် မြန်မာတချစ်တော်ရရှင်တွေအတွက်မြန်မာတချစ်တွေတပုတ်တိလက်ဆောင်ဖြစ်နေထုတ်လွှင့်ပြောင်းမှာဖြစ်ပါတယ်နော်ကျွန်တော်တို့ view ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတိလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရရှင် VOA တော်ရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်နေကိုအလှည့်ပေးစင်ပါတယ်။စာမရတာကြာပြီဖြစ်တဲ့ကျန်ကြီးမျိုးဖျားကြီးလန်ကကိုတင်ဝင်းကြီးရဲ့စာကိုတွေ့ရတော့ VOA ဝိုင်းတော်သူဝိုင်းတော်သားတွေအထူးပဲဝမ်းသာသွားရပါတယ်လို့ပြောချင်ပါတယ်နော်။ကိုတင်ဝင်းကြီးတေးတောင်းလာတာဖြစ်ပါလိမ့်ရှင်။သူကိုယ်တိုင်လည်းနားဆင်ဖို့ပြီးတော့ဘကိုးတိုင်းရွှေချင်းမျိုးလျှက်စစ်တဲအားဖြန့်ဖြူးရေးယုံကစည်ရီမျိုးမင်းထွန်းပြီးတော့ပြည်မျိုးတရုတ်စုရက်ခွက်ကကိုချိုကြီးကိုလူချောကိုတင်ဝင်းမိသားစုမြောင်းမြမျိုးရိုးကူရက်ခွက်ကကိုတင်မောင်မိသားစုတို့အတွဲဆိုပြီးတော့တတိယတေးလက်ဆောင်ပေးပို့လာတာဖြစ်ပါတယ်။သရရှင်ကိုတဝင်းကြီးကတော့ဒီစီစီမှာအင်္ဂလိပ်တေးတခြင်းတစ်ပုတ်ထုတ်လွှင့်ပေးမယ့်အစားသရရှင်ရဲ့တေးတောင်းစာဒါမှမဟုတ်လဲအကြောင်းအရာမျိုးစုံရေးသားထားတဲ့အစားတွေကိုထုတ်လွှင့်ပေးပါတယ်။ကိုတဝင်းကြီးဟုတ်ကဲ့ထုတ်လွှင့်ပေးကြပါတယ်ရှင်။ဒါမဲ့အနောက်တိုင်းဒေးဂီတာပရိသတ်အတွက်လည်းကျမတို့ကအစီအစဉ်သက်သက်တစ်ခုမထုတ်လွှင့်ပေးနိုင်တာမလို့ဒီတနင်္ဂနွေအစီအစဉ်မှာပဲမြန်မာတခြင်းလေးတစ်ပုတ်အင်္ဂလိပ်တခြင်းလေးတစ်ပုတ်ထုတ်လွှင့်ပေးရတာဖြစ်ပါရဲ့နော်။နားလည်မယ်လို့မျှော်လင့်ပါတယ်ရှင်။ကျမတို့အချိန်ပိုခဲရင်တော့အင်္ဂလိပ်တခြင်းကိုသက်သက်အစီအစဉ်ထုတ်လွှင့်ပေးပြီးတော့အစားတွေများများထုတ်လွှင့်ပေးဖို့ကြိုးစားပါမယ်။ဒီဘက်တော့ VOA တချစ်တော်ရရှင်နဲ့အားလုံးအတွက်ထုတ်လွှင့်ပေးဖို့ရွေးချယ်ထားတဲ့တခြင်းလေးကတော့စောင်းလိုက်နဲ့ချမ်းပြေတည်ဆူထားတဲ့တငယ်ချင်းတွေဆိုတဲ့တခြင်းလေးဖြစ်ပါတယ်ရှင်။အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်နော်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်ရှင်တို့စိတ်တွေအခုတော့လေအရာရာအလုံးပြောင်းလဲနေဒီနေ့ပြန်တွေ့တော့တွေ့ မရေးသနာကျော်စီစဉ်တင်ဆက်တဲ့မြမပြီမှပေးစာများခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရအောင်ပါလွဲမယောင်တဲ့ခက်တိမ်မယောင်တဲ့နတ်မဲ့ပြည်တွင်းငြိမ်းချမ်းရေးဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်
ပြီးခဲ့တဲ့ဇူလိုင်20ရက်နေ့ကကာကွယ်ရေးဦးစီးချုပ်ရုံးမှာတပ်မတော်နဲ့သက်ဆိုင်တဲ့သတင်းစာရှင်းလင်းပွဲတစ်ခုလုပ်ခဲ့ပါတယ်။သတင်းစာရှင်းလင်းပွဲမှာစစ်ဘက်ရဲ့လုံခြုံရေးအရာရှိချုပ်ဒူးဘူချုပ်ကြီးမြတ်ထုံးဦးကကချင်ပြည်နယ်မြကြီးနားမြို့ဗလာမင်းထင်တရားနာမှာကျောင်းသားမောင်ကွန်ဆိုင်အောင်တနတ်တီမှန်တည်ဆုံမှုရှမ်းပြည်နယ်မိုင်းယိုကျေးရွာနားမှာရွာသားတချို့ရဲ့အလောင်းတွေတွေ့ရှိမှုစတဲ့တပ်မတော်နဲ့ပတ်သက်နေတဲ့အမှုခင်းတွေကိစ္စရှင်းလင်းပြောဆိုခဲ့တဲ့အပြင်လက်ရှိဒေါန်ဆန်းစုကြည်ဦးဆောင်ပြီးNLD အစိုးရကအကောင့်ထဲပေါ်နေတဲ့27ရာစုပင်လုံညီလာခံဆိုင်ရာကိစ္စတွေကိုလည်းရှင်းလင်းပြောဆိုခဲ့ပါတယ်။တပ်မတော်ရဲ့သဘောထားလိုယူဆရမယ့်ဒူးဘူချုပ်ကြီးမြထုံးဦးရဲ့ပြောဆိုချက်တွေဟာပြီးခဲ့တဲ့ရက်ပိုင်းအတွင်းဒေါန်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တဲ့ UNFC ညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီခေါင်းဆောင်တွေပြောဆိုခဲ့တာတွေနဲ့သဘောထားချင်းမတူညီပါဘူး။ဒေါန်ဆန်းစုကြည်အနေနဲ့သူမျှော်မှန်းတယ်လို့လာမယ့်ဩဂုတ်လမကုန်ခင်အားလုံးပါဝင်နိုင်မဲ့27ရာစုပင်လုံညီလာခံကြီးကိုကျင်းပနိုင်မှာလားအခြားဘာအခက်အခဲတွေများတွေ့နိုင်သေးတယ်လဲဆိုတာဆွေးနွေးကြည့်ကြရအောင်ပါ
ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံဖို့ရန်ကုန်ရောက်လာတဲ့ UNFC ခေါင်းဆောင် KIO ဒုဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ဘန်လာကလေးစိတ်ကိုရောက်ရောက်ချင်းအစိုးရအနေနဲ့တိုင်းရင်းသားတွေတောင်းဆိုတာတွေကိုလိုက်လျောရင်ငြိမ်းချမ်းရေးကိစ္စအဆင်ပြေမယ်ဆိုပြီးထုတ်ဖော်ပြောဆိုပါတယ်ဆွေးနွေးပွဲအတွင်းမှာလည်းတက်မတော်နဲ့လက်နက်ကိုင်တိုင်းရင်းသားတွေတနိုင်ငံလုံးအတိုင်းအတာနဲ့နှစ်ဖက်တပြိုင်နက်တည်းအပြစ်ခတ်ရက်စဲရေးကြီးညာကြဖို့တောင်းဆိုပါရစေ။ဒေါန်ဆန်းစုကြည်ကတော့တက်မတော်ဘက်နဲ့ညှိနှိုင်းပေးမယ်လို့ဖြေပါရစေ။ဆွေးနွေးပွဲမှာထုံးစံအတိုင်းဒေါန်ဆန်းစုကြည်ကတိုင်းရင်းသားတွေအနေနဲ့ကိုဘာတောင်းမလဲဆိုတာထက်ကိုဘာကိုပေးရမလဲဆိုတာစဉ်းစားပါဆိုပြီးပြောပါရစေ။ဒါကပဋိပက္ခဖြစ်နေတဲ့နှစ်ဖက်အင်အားစုတွေအပေးယူအလျှော့အတင်းလုပ်ကြဖို့ဒေါန်ဆန်းစုကြည်ပြောနေကြစကားပါ။ဒါပေမဲ့အဲ့ဒီစကားနဲ့ပတ်သက်ပြီး UNFC ခေါင်းဆောင်ခူဦးရေကကျုပ်တို့ဒီနေတွေတွားကြည့်ပါအောင်တောင်တွေဟာညီပြန့်တွေဖြစ်ကုန်ပြီမြစ်ချောင်းအင်းရိုင်တွေခန်းချောက်ကုန်ပြီကျုပ်တို့လူတို့ကြေးရွာတွေပျက်စီးကုန်ပြီတချို့ဆိုဒုက္ခသည်စခန်းရောက်ကုန်ပြီမြေပေါ်မြေအောက်တယံဇာတပျက်စီးတွေလည်းကုန်ပြီတစ်ပင်ဝါးပင်တွေလည်းမရှိတော့ဘူးကဲကျုပ်တို့စီကဘာရီထပ်ပေးရအောင်မလဲဆိုပြီးအငော့တူးတဲ့သဘောမျိုးသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါသေးတယ်။ပြောရရင်လက်ရှိအပြစ်အခက်ရက်စဲမထားတဲ့လက်နက်ကင်တိုင်းရင်းသားတွေရဲ့သဘောထားဟာအရင်နှုန်းကအတိုင်းမပြောင်းမလဲရှိနေစေဆိုတဲ့သဘောပါပဲ။အလားတူပါပဲသတင်းစာရှင်းလင်းပွဲမှာဒုဗိုလ်ချုပ်ကြီးမြာထွန်းဦးကလည်း27ရာစုပင်လုံညီလာခံဆိုတာအရင်သမရဦးသိန်းစိန်အစိုးရကဦးစီးကျင်းပခဲ့တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံနဲ့အတူတူပဲလို့ဦးဆောင်ကျင်းပမယ်ဒေါန်ဆန်းစုကြည်ကိုတိုင်ပြောဆိုထားပြီးဖြစ်တဲ့အကြောင်းအရင်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံဟာတတိုင်းပြည်လုံးဆိုင်ရာအပြစ်ရဲ့စာချုပ် NCA အပေါ်မှာအခြေခံထားတာဖြစ်တဲ့အကြောင်းဒါကြောင့်အပြစ်ရဲ့မထားတဲ့လက်နက်ကိုင်ဖွဲ့တွေအနေနဲ့ NCA ကိုလက်မှတ်ထိုးဖို့လိုတဲ့အကြောင်းဒါအပြင်ကိုကန့်တအောင်ပလောင်နဲ့အေးရခိုင်တပ်ဖွဲ့တွေအနေနဲ့လက်နက်ကင်လမ်းစဉ်ကိုဆွန့်လွတ်ဖို့တပ်မတော်ကသဘောထားထုတ်ပြန်ထားပြီးဖြစ်တဲ့အကြောင်းဒါအပြင်မိုင်းကြရန်ဆွေးနွေးပွဲလည်းလုပ်ဖို့မလိုဘူးစသဖြင့်ပြောဆိုပါရတယ်။ဒါဟာလည်းတပ်မတော်ဘက်ကသဘောထားအရင်အတိုင်းမပြောင်းမလဲရှိနေစေဆိုတာပြတဲ့သဘောပါ
။အခက်ခဲကြုံရမှာကဒုံဆန်းစုကြည်ပါ။27ရာစုပင်လုံညီလာခံမှာအားလုံးပါဝင်နိုင်ရေးဆိုရင်တပ်မတော်ဘက်ကတောင်းဆိုသလိုအပြစ်ရမထားသူတွေအပြစ်ရစာချုပ်မှာလက်မှတ်ထိုးခြင်းထိုးဒါမှမဟုတ်တိုင်းသားတွေဘက်ကတောင်းဆိုသလိုတတိုင်းပြည်လုံးအတိုင်းအတာနဲ့နှစ်ဖက်တပြိုင်နက်တည်းအပြစ်ခတ်ရက်စဲရေးကြီးညာကြဆိုတာမျိုးဖြစ်မြောက်အောင်ကောင်ထည်ဖော်ရမယ့်သဘောဖြစ်နေပါတယ်။တကယ်တော့ဒေါန်ဆန်းစုကြည်အနေနဲ့ပြည်တွင်းငြိမ်းချမ်းရေးကိစ္စထိရောက်အောင်မြင်အောင်ဆောင်ရွက်ချင်တယ်ဆိုရင်ငြိမ်းချမ်းရေးကိုဘယ်နည်းဘယ်ပုံအကောင်ထည်ဖော်မယ်ဆိုတဲ့တိကျတဲ့မူဝါဒတရားရှိထားထုတ်ပြန်ထားဖို့လိုအပ်ပါတယ်။ဥပမာပြစ်ခတ်တက်ခိုက်မှုတွေရက်စဲထားကြပြီးမှနှစ်ဖက်နိုင်ငံရေးဆိုင်ရာအပြည့်အဝအလျှော့တင်တနည်းအားဖြင့်27ရာစုပင်လုံညီလာခံဆိုတာကိုလုံမလားဒါမှမဟုတ်လက်ရှိအနေအထားအတိုင်းအပြစ်ရတချို့အပြစ်မရတချို့ရှိနေတဲ့အနေအထားမှာပဲငြိမ်းချမ်းညီလာခံမှာအားလုံးကိုပါဝင်စေပြီးဆွေးနွေးညှိနှိုင်းတာတွေလုပ်ကြမလားဆိုတာပါ
အမှန်ဆိုရင်ဒေါန်ဆန်းစုကြည်ဦးဆောင်ကျင်းပမဲ့27ရာစုပင်လုံညီလာခံဆိုတာဟာငြိမ်းချမ်းရေးဆွေးနွေးပွဲတွေရဲ့အစဖြစ်ပါလိမ့်မယ်ဒီညီလာခံတစ်ကြိမ်လောက်ကျင်းပရုံနဲ့နိုင်ငံရေးဆိုင်ရာအဖြေတစ်ခုခုထွက်လာနိုင်မှာမဟုတ်ပါဘူးမြန်မာနိုင်ငံရဲ့အနာဂတ်ပုံမှန်သဏ္ဍာန်ဆိုင်ရာကိစ္စ နိုင်ငံရေးအဖြေရှာရေးကိစ္စဆိုတာဟာတစ်လနှစ်လနဲ့မပြီးနိုင်တစ်နှစ်နှစ်နှစ်နဲ့လည်းမပြီးနိုင်ဒီတဲ့အချိန်ယူပြီးလုပ်ရလိမ့်မယ်ဆိုတာတက်မတော်ဘက်ကရောလက်နက်ကိုင်တိုင်းရင်းသားတွေဘက်ကပါသဘောပေါက်ထားပြီးသားကိစ္စပါဒီလိုအခြေအနေအောက်မှာအပြစ်ခက်ရစဲရေးလက်မှတ်ရေးထိုးမထားကြရင်တစ်ဖက်မှာငြင်းငြင်းညီလာခံကြီးလုပ်နေပြီးတစ်ဖက်မှာပြစ်ခတ်တိုက်ခိုက်နေကြရင်အဆင်ပြေမှာတော့မဟုတ်ပါဘူးအခုရပိုင်းအတွင်းမှာပဲအပြစ်ရထားတဲ့လက်နက်ကင်တိုင်းသားအဖွဲ့တွေအပြစ်ရမထားတဲ့လက်နက်ကင်တိုင်းသားအဖွဲ့တွေအားလုံးပေါင်းပြီးကချင်ပြည်နယ်မိုက်ကြရမှာညီလာခံတစ်ခုလုပ်ကြပါဦးမယ်။ဒါဟာအရင်သမရဦးသိန်းစိန်လက်ထက်ကလုပ်ခဲ့တဲ့လော့ခီလာညီလာခံ၊လိုက်ဇာညီလာခံတွေကိုသတိရစရာပါပဲ။ဒီညီလာခံကြီးကနေအရင်ညီလာခံတွေမှာဆွေးနွေးသဘောတူညီချက်ရခဲ့တာတွေထက်ပိုးပြီးကောင်းတဲ့ရလက်မျိုးရမလာရင်ထူးခြားတဲ့ညီလာခံလို့ခေါ်နိုင်မှာမဟုတ်ပါဘူ
းဒီနေရာမှာပြီးခဲ့တဲ့ရက်ပိုင်းထိုင်းနိုင်ငံချင်းမိုင်မြို့မှာလုပ်ခဲ့တဲ့အပြစ်ရတိုင်းသားလက်နက်ကိုင်၈ဖွဲ့အစည်းအဝေးမှာခင်ယူဥက္ကဋ္ဌဗိုလ်ချုပ်ကြီးမူဒူစစ်ဖိုးပြောခဲ့တဲ့စကားကတော့မှတ်သားဖို့ကောင်းပါတယ်သူကမိမိတို့ရဲ့နိုင်ငံရေးလိုလားချက်နိုင်ငံရေးဆွေးနွေးမှုတောင်းဆိုချက်များဟာပဂရိတိုင်းပြည်ရဲ့အခြေအနေနဲ့လက်လျောညီထွေကိုက်ညီပြီးသက်ဆိုင်ရာအစုအဖွဲ့များအားလုံးကလက်ခံနိုင်တဲ့လက်တွေ့ကျပြီးအကောင့်ထဲပေါ်နိုင်တဲ့နိုင်ငံရေးအဖြေကိုရရှိဖို့လိုအပ်ပါတယ်ဆိုလိုတာကမိမိလိုအပ်ချက်အကုန်လုံးရမှလက်ခံနိုင်တဲ့နိုင်ငံရေးအဖြေမဟုတ်ပဲတမာတမတ်ကြတဲ့နိုင်ငံရေးအဖြေကိုရရှိဖို့ဆောင်ရွက်ရမှာဖြစ်ပါတယ်ဆိုပြီးပြောခဲ့ပါတယ်လက်ရှိတမတော်ဘက်ကရောလက်နက်ကင်တိုင်းသားတွေဘက်ကပါအရင်ကင်ဆွဲထားတဲ့မူတွေကိုအလျှော့မပေးဘဲဆက်ပြီးဆုတ်ကင်ထားကြမယ်ဆိုရင်ဖြင့်ဒေါ်ဆန်းစုကြည်ဦးဆောင်ကျင်းပမဲ့27ရာစုပင်လုံညီလာခံစတင်နိုင်ရေးအခက်အခဲတွေတွေ့နေအောင်မှာပဲဖြစ်ကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။လာမယ့်အင်္ဂါညတရက်လေးလိုင်းဆွေးနွေးခန်းမှာဘာတွေဆွေးနွေးဖို့ရှိသလဲဆိုတာကိုလည်းနားဆင်ရအောင်ပါ။
သောဝမီရဲ့အတွက်အမျိုးသမီးတွေဟာမျိုးသားတွေနဲ့ရင်မောင်းတန်းပြီးအလုပ်လုပ်နေကြရတာပါ။အိမ်ပြင်ထွက်ပြီးလုပ်လုပ်ကြရတဲ့အမျိုးသမီးတွေရဲ့ဘေးကင်းလုံခြုံရေးအတွက်လက်ရှိမြန်မာနိုင်ငံတရားဥပဒေအရတရားဥပဒေကိုလက်တွေ့ကျင့်သုံးနေတဲ့အာဏာပိုင်တွေဘက်ကဆောင်ရွက်ပေးဖို့တာဝန်ရှိတဲ့အတိုင်းမမမမခိုင်ခံခန့်ခန့်ရက်တီကာကွယ်ပေးနေတာမျိုးရှိပါရဲ့လားလုံလောက်ပါရဲ့လားဆိုတာအခုလာမယ့်အင်္ဂါနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်အင်္ဂါညအမီဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုပို့ထားပေးပါကိုယ်တိုင်ပါဝင်ပြီးမဆွေးနွေးနိုင်ဘူးဆိုရင်လည်းဆွေးနွေးခြင်းတဲ့အကြောင်းအရာကိုစာနယ်ပဲဖြစ်ဖြစ်အသံဖိုင်နယ်ပဲဖြစ်ဖြစ်ကြိုပြီးပို့ထားလို့ရပါတယ် VO ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။အောင်စွင့်နေကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်များ။
ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေထပ်ပြီးဖိတ်ခေါ်ပါတယ်ရှင်။အခုတော့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်နားဆင်ရအောင်ပါ။အင်ဒိုနီးရှားနိုင်ငံကစားတောက်ဆိုင်တစ်ခုမှာအိမ်သာကြွေကွက်တွေကိုစားစရာထည့်တဲ့ပကံဖြစ်သုံးပါတယ်။မက္ကဆီကိုနိုင်ငံမှာတော့လူအယောက်260ပါတဲ့ရိုးရာကာပွဲတစ်ခု Guinness ကမ္ဘာစံချိန်တင်ပါတယ်။ဒီလိုထူးထူးဆန်းဆန်းသတင်းတွေကိုမက္ခင်ဖြူထွေးနဲ့ကိုငိမ့်ညံ့တို့ပြောပြပေးမှာပါ။
အင်ဒိုနီးရှားနိုင်ငံကဂျမ်ပန်ကဖေးလိုနာမည်ပေးထားတဲ့ဆိုင်ဟာအိမ်သာကြွေကွက်တွေကိုသုံးတဲ့စားတောက်ဆိုင်ဖြစ်ပါတယ်။ဒီအိမ်သာကြွေကွက်တွေသုံးထားတဲ့ဆိုင်ဟာဈေးကြီးတဲ့စားတောက်ဆိုင်တွေလိုမဟုတ်ပေမဲ့အင်ဒိုနီးရှားနိုင်ငံသားတွေကတော့အထူးဆန်းအနေနဲ့ကြိတ်ကြိတ်တူလာရောက်စားတောက်ကြပါတယ်။ဒီဆိုင်မှာဘိုထိုင်းလိုခေါ်တဲ့အိမ်သာကြွေကွက်တွေကိုထိုင်းစရာထိုင်းကုန်တွေအဖြစ်သုံးထားပြီးတော့မြန်မာနဲ့အာရှတလွှားမှာအသုံးများတဲ့စောင့်ကြောက်ထိုင်ရတဲ့အိမ်သာကြွေကွက်တွေကိုတော့စားစရာထည့်တဲ့ပကံတွေအဖြစ်သုံးထားတာပါ။အင်ဒိုနီးရှားဆိုင်နံပါတ်ဂျမ်ပန်ရဲ့အထိပယ်ကလည်းအင်သာဖြစ်ပြီးတော့ဂျာဘာကျွန်းပေါ်ကစီမာရန်မြို့မှာဖွင့်ထားတာပါဒီဆိုင်မှာအင်ဒိုနီးရှားရိုးရာအစားအသောက်တစ်ခုဖြစ်တဲ့ဘက်ဆူအသားလုံးဟင်းရည်နဲ့အရက်မပါတဲ့ကော်တီအချိုယူတွေလည်းရနိုင်ပါတယ်အင်သာကြွေကွက်ထဲကအစာတွေကိုစားရမကိုရွတ်နေသူတွေအထွတ်ထောဝင်ပေါက်နားမှာအမ်ဘိုအိတ်ကလေးတွေလည်းချိတ်ပေးထားပါတယ်လာစားတဲ့သူတွေအနေနဲ့အစာပိုင်းမှာယွံ့ကြပေမဲ့လည်းနောက်ပိုင်းမှာတော့တန်ရှင်းပြီးကျန်းမာရေးနဲ့ညီညွတ်တဲ့အတွက်လာစားကြပါတယ်ဒီဆိုင်ပါရှင်ကတော့ပြည်သူ့ကျန်းမာရေးပညာရှင်တယောက်ဖြစ်ပြီးပြည်သူတွေအနေနဲ့ကျန်းမာသက်ရှိရေးအတွက်အလေးထားဂရုပြုမိစေဖို့အခုလိုဖန်တီးဖြစ်ခဲ့တာလို့ပြောပါရယ်အင်ဒိုနီးရှားနိုင်ငံကလူသန်းပေါင်းများစွာဟာသက်ရှင်တဲ့အိမ်သာမရှိကြသေးတဲ့အကြောင်းသတိပေးနေတာလည်းဖြစ်ပါရယ်မွတ်စလင်အများစုနေထိုင်တဲ့အင်ဒိုနီးရှားနိုင်ငံကဝေဖန်သူတွေကတော့ဒီဆိုင်ဟာမသင့်တော်တဲ့အပြင်အစ္စလာမ်ဘာသာရေးစည်းကမ်းတွေကိုလည်းဆန့်ကျင်နေတယ်လို့ပြောပါရယ်ရှင်
င်းခဲ့တဲ့တနင်္လာနေ့ကမက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီးမြို့နယ်မိုင်30အကွာမှာဂင်းနစ်ကမ္ဘာစံချိန်မှတ်တမ်းဝင်ခဲ့တဲ့ရိုးရာကာပွဲတစ်ခုကိုကျင်းပခဲ့ပါတယ်မက္ကဆီကန်အယောက်260လောက်စုပေါင်းပြီးရိုးရာဝစ်စုံတွေနဲ့ကိုလိုနီခေတ်မတိုင်ရင်ကတမိုင်းဝင်ပိရမစ်နေရာတစ်ခုမှာကပြခဲ့ကြတာပါကပြသူတွေကရိုးရာအတိုင်းအမွှေးအတောင်တွေဝစ်စုံတွေကိုဝစ်ဆင်ပြီးစီးချက်တွေနဲ့ကခဲ့ကြတာပါဌာနီတိုင်းရင်းသားတွေရဲ့ဖျားသခင်တွေကိုပူဇော်တဲ့အနေနဲ့အခုလိုကပြရတာလည်းဖြစ်ပါတယ်ဂင်းနစ်ကမ္ဘာစံချိန်ချိုးဖို့အတွက်လူအယောက်260ဟာတနေရာထဲမှာရိုးရာအကကိုကပြကြရမှာဖြစ်တယ်လို့ UNESCO ကကျွမ်းကျင်သူ2ယောက်နဲ့အခြားလေးလာသူ22ယောက်ကလည်းရိုးရာဂုဏ်ပြုခြင်းအခမ်းအနားဖြစ်မဖြစ်လာကြည့်ခဲ့ကြပါတယ်ခင်ဗျာ
ယူစီနယ်တကကခပတ်ဆိုင်ပါရှေအမတ်တယောက်ဓမြတိုက်ခံရတာကိုရိုက်ထားတဲ့လုံခြုံရေးဗီဒီယိုတစ်ခုနာမည်ကြီးသွားပါတယ်။အဲ့ဒီဗီဒီယိုဖိုင်ထဲမှာတော့တနက်နေ့ချင်းချောက်ပြီးတော့ပတ်စံတောင်းနေတဲ့ဓမြကိုဂရုမစိုက်ပဲဆိုင်ရှင်ကသူ့ရဲ့ဈေးဝယ်သူကိုရောင်းခဲ့တဲ့အထက်နာမည်ကြီးသွားတာဖြစ်ပါတယ်။ယူစီလန်နိုင်ငံခရစ်ချတ်ချ်မြို့ကအီဂျစ်နယ်ဘွားအမတ်ပိုင်နဲ့ခပတ်ဆိုင်ကိုခေါင်းဆောင်အင်ဂျီဝစ်ပစ္စတိုတနက်ကင်ထားတဲ့လူတယောက်ဝင်လာခဲ့ပြီးတော့တနက်နေ့ချင်းချောက်ငွေတောင်းခဲ့တာပါ။ဆိုင်ပါရှင်ကလည်းသူ့ကိုပြည့်ရဲမှာမဟုတ်ဘူးဓမြတိုက်ဖို့လာတာပဲလို့တွေးပြီးတော့ဓမြတိုက်တာကိုဂရုမစိုက်ပဲသူ့လို့ဆရာရှိတာကိုဆက်လုပ်နေခဲ့တယ်လို့ဈေးဝယ်တဲ့သူမှယူတဲ့အစားအသောက်ကိုလည်းထည့်ပေးခဲ့ပါတယ်ဈေးဝယ်တဲ့သူကလည်းကြောက်ကြောက်နဲ့သူ့အစားအသောက်ကိုလှမ်းယူထွက်သွားခဲ့ပြီးတော့ဆိုင်ပါရှင်ကလည်းဒီဆိုင်နောက်ပေးပြီးဖို့ကြောင့်လည်းကိုထွက်သွားခဲ့ပါတယ်တနတ်သမားလည်းဘာလို့ရမှန်းမသိအချိန်အတော်ကြာရက်နေပြီးတဲ့နောက်မှသူ့ဘာသာသူဆိုင်ထဲကနေပြန်ပြီးတော့ထွက်သွားခဲ့တာပါနယူးဇီလန်ကိုရောက်နေတာနှစ်20ကြာပြီဖြစ်တဲ့သူကတရေကောင်းမဟုတ်ပါဘူးလို့ဒီအသက်55နှစ်အရွယ်အာမတ်ကပြောပါတယ်ဓမြထွက်သွားပြီးတော့မှသူ့ရဲ့နှလုံးခုန်တံတွေမြန်နေတဲ့အကြောင်းလဲသတိပြုမိခဲ့တာပါအခုချိန်မှာတော့သူ့ရဲ့ကလေးတွေရဲ့တိုက်တွန်းချက်ကိုနားထောင်ပြီးဆိုင်ကိုစောစောပိတ်နေပါပြီရဲတွေကတော့တနက်ကင်ဓမြကိုရှာဖွေနေစေပါရှင
်မခင်ဖြူထွေးနဲ့ကိုငိမ့်ညံ့တို့တင်ဆက်ခဲ့တဲ့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ဖြစ်ပါတယ်ရှင်တနင်္ဂနွေနေ့ညပိုင်းအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကတလှည့်ပြောပြပေးပါမယ
်ဂျာမနီနိုင်ငံမြူးနှင်မြို့မှာပြီးခဲ့တဲ့တောက်ချန်လေးကလူ၉ဦးကိုပြစ်ခတ်တပ်ဖြတ်ခဲ့တဲ့ဆေဂျော်သက်တနတ်သမားဟာဆေးရောဂါကုသမှုခံယူခဲ့ရပြီးလူစုလူဝဲတွင်ပြစ်ခတ်မှုလုပ်ဖို့တနှစ်ကျော်စီစဉ်ခဲ့သူလို့ဂျာမနီစုံစမ်းစစ်ဆေးရေးမှူးတွေကပြောပါတယ်အသက်16နှစ်အတွက်အရွယ်ဒေးဗစ် S ဆိုသူက2015ခုနှစ်မှာအတွင်းလူနာအဖြစ်2လကြာကုသမှုခံယူခဲ့ပြီးနောက်အပြင်လူနာအဖြစ်ဆက်ပြီးကုသမှုခံယူနေရတာလို့မြို့နှင်မြို့ကအစိုးရရှေ့နေုံပြောခွင့်ရကပြောပါတယ်ဆီးရီးယားနိုင်ငံတွင်သဘုံနေထွန်းချွေရဒေသတွေကအဖြစ်ဆောက်ထားတဲ့ယာယီစစ်ရုံ၅ခုတို့မနေ့စနေနေ့ကဆီးရီးယားအစိုးရရဲ့လေကြောင်းတိုက်ခိုက်မှုတွေထိမှန်ခဲ့တာကြောင့်မွေးကင်းစာကလေးငယ်တဦးသေဆုံးပြီးသဘုံထင်းချုပ်ရာဒေသကအရသာ2သိန်းတို့အတွက်ကျန်းမာရေးဆောက်ရှောက်မှုကိုအထိနာစေတယ်လို့ပြည်ထောင်အခြေစိုက်ဆီးရီးယားလူ့အခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်တို့ရဲ့ပိုက်နက်ချက်ထွင်မှုကိုဘလို့စစ်ဆက်လုပ်ဆောင်မလဲဆိုတာနဲ့ပတ်သက်ပြီးအရှေ့တောင်အာရှနိုင်ငံအသင်းဝင်တွေကြားသဘောတူညီချက်မရဖြစ်နေပါတယ်။ဆွေးနွေးပွဲ၃ချိန်အတွင်းကမ္ဘောဒီးယားနိုင်ငံကတရုတ်နိုင်ငံကိုမဝေဖန်လို့တဲ့အတွက်ကြောင့်အခြေအနေမတင်မကျဖြစ်ရတာလို့တန်တမန်တို့ကပြောပါတယ်
။သတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ဂျိုးဂေးဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝေယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်ပြီးပြီးချင်းမှာပဲည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်။မနေ့ပြန်မနေ့ပိုင်းထုတ်လွှင့်မဲ့မြန်မာပိုင်းအစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်ကြပါရှင်။
This program has come to you from the Voice of America, Washington.